Tumya, Tumya ada cakap.
ကဲပုံပိုင်းပြီးမှဒုတိယဆင်းရဲပုံပိုင်းမနေ့ကတို့အောက်တန်းသားနတ်တွေအကြောင်းလေ့လာတာဒီမှာဒီတွင်ကအောက်တန်းသားနတ်တွေတို့တော်ပြီးသွားပြီဒီနေ့ထပ်ပြီးတော့အဓိကအဖြစ်နတ်ယုတ်မာတွေရဲ့အကြောင်းဆက်ပြီးလေ့လာနော်အောက်တန်းသားနတ်ထပ်ကိုပို့ပြီးတော့မှယုတ်မာတဲ့နတ်တွေဆိုတာရှိသေးတယ်ဒါမှသူတို့အကြောင်းကိုကောင်းကောင်းသိမှသူတို့သဘောကိုကောင်းကောင်းသိမှကိုယ်နဲ့ဆက်ဆံရေးလဲပြည်လည်မယ်ပြီးလို့ရှိရင်သဘောထားမှန်ကန်ပါပေါ့တဏ္မာဒိဋ္ဌိဆိုတဲ့အယူမှန်အမြင်မှန်နဲ့ဆက်ဆံတတ်တော့တယ်အဲ့လိုသူတို့ရဲ့သဘောထားကိုမသိလို့ရှိရင်တို့ကဘယ်လိုဖြစ်တတ်တယ်လဲဆိုတော့နတ်ဆိုလို့ရှိရင်အကုန်လုံးကအကောင်းကြီးပဲနတ်လို့ပြောလိုက်တာလေအားလုံးအကောင်းတွေကြီးပဲအားလုံးကကိုးကွယ်စရာတွေကြီးပဲဒီလိုမျိုးလေးထင်သွားဒီအောက်တန်းသားနတ်တွေအကြောင်းကိုလေ့လာဖို့အတွက်ဆိုလို့ရှိရင်ကိုတို့ကဘာဝရင်လေ့လာမလဲဆိုတော့သတုမဟာရိရဲ့သဘောကိုအရင်လေ့လာသတုမဟာရိဆိုတာမှာမင်းညာကပြောခဲ့သလိုပဲဟိုအလွန်ရှုပ်ထွေးပွေလီတဲ့ပုံပိတ်မှန်လေသူ့ရဲ့အနွယ်ပေါ့သူ့ရဲ့ဟိုမူရင်းသတုမဟာရိနတ်ဘုံကြီးမှာတော့သူ့တို့နတ်မင်းကြီး၄ပါးစောင့်ချောက်ပြီးတော့အစဉ်ပြေမှာပါအောက်ပိုင်းနေမှာအောက်ရှည်ကနတ်တွေဟာအလွန်ပဲရှုပ်ထွေးပွေလီပြီးတော့အလွန်ပဲနားလည်ရခက်တယ်ပြီးတော့လေအမျိုးစုံသတ္တဝါအစုံမှာကြောက်မက်ဖွယ်ကောင်းတဲ့ရက်ဆက်တဲ့နတ်တွေလည်းအများကြီးရှိတယ်နတ်ဆိုတဲ့အထဲမှာလေတော့သူတို့အကြောင်းကိုလေ့လာမယ်ဆိုလို့ရှိရင်ဒီစတုမာရဲ့နတ်မင်းကြီးတွေရဲ့အကြောင်းကိုအရင်ဆုံးလေ့လာနော်စတုမာရဲ့နတ်မင်းကြီးဆိုတာကစတုမာရဲ့နတ်ကြီးဆိုတာကဒီစတုမဟာရာဇိကာဆိုတဲ့အဲ့ဒီပါဠိရနဲ့သူဓမ္မစကြာထဲမှာထည့်ဆိုရတာစတုမဟာရာဇိကာနံဒေဝနံတတ္တံသုတ်တဝါဆိုပြီးတော့အဲ့ဒီစတုမဟာရဲ့နတ်ကြီးစတုမဟာရာဇိကာဆိုတဲ့ပါဠိရနဲ့လာတယ်သူမြန်မာတက်လိုက်တဲ့အခါကျတော့စတုမဟာရစ်ဆိုပြီးတော့အဲ့လိုအသက်နဲ့မြမာမှုပြုတ်ထားလိုက်တာပေါ့စတုဆိုတာနံပါတ်4ပေါ့4ပါပေါ့မဟာကြီးမြတ်တဲ့ရာဇာဆိုမင်းအဲ့ကြောင့်နတ်မင်းကြီး4ပါအဓိကအုပ်ချုပ်တဲ့နေရာလို့ဒီလိုခေါ်တယ်နတ်မင်းကြီး4ပါအဓိကအုပ်ချုပ်တဲ့နေရာကိုစတုမဟာရဲ့နတ်ပြည်လို့ခေါ်တယ်အဲ့ဒီစတုမဟာရဲ့နတ်ပြည်ဟာမြင်းမို့တောင်ရဲ့ကပန်းလောက်မှာဒါမြင့်မို့တောင်အကြောင်းနေနောက်မှာဆက်လေ့လာမယ်နော်မြင့်မို့တောင်ရဲ့ကပန်းလောက်မှာရှိတယ်သူမို့လည်းမြင့်မို့တောင်ရဲ့အရှေ့လို့ပြောမယ်ဆိုရင်လည်းတိတ်တော့အဆင်မပြေကပန်းလောက်ကအဆင်ပြေတယ်အဲ့တော့အဲ့ဒီနတ်မင်းကြီး၄ပါးတို့ဆိုတာကဒီထဲမှာကြီးထားတယ်ဓတ္တရထဝိရုလကဝိရုပကကုဝေရာဆိုတဲ့နတ်မင်းကြီး၄ပါးတို့စေရီနာကတခွန်တိုင်ကြီးမှာနတ်မင်းကြီး၄ပါးပုံနေရှိတယ်အဲ့ဒီတခွန်တိုင်ကြီးမှာနော်တစ်ဖက်တစ်ချက်ကြီးနတ်မင်းကြီးနေရှိသူတို့ကသာသနာဆောင်နဲ့လောကပါလလောကကိုလည်းစောင့်ကြက်တဲ့နဲ့ဒီလိုမျိုးယူဆတာ哦ဖះကလည်းဒီလိုမျိုးဟောတာတိုင်းရှိတယ်ဒါမဲ့လည်းတကယ်တမ်းမှကျတော့လောကကိုစောင့်ချောက်ဖို့သာသနာကိုစောင့်ချောက်ဖို့ဆိုတာနောက်မှသူ့အဖွဲ့အစည်းကိုသူမစောင့်ချောက်နိုင်တဲ့ဟာတွေအများကြီးတွေ့ရလိမ့်မယ်ဆက်လေ့လာလိုက်လို့ရှိရင်အဲ့တော့အဲ့ဒီနတ်ကြီးမှာဖြစ်သွားတဲ့နတ်တွေအကုန်လုံးဟာအဲ့ဒီနတ်မင်းကြီး၄ပါးကိုအဓိကစီကဲနတ်မင်းကြီး၄ပါးရဲ့အုပ်ချုပ်မှုအောက်မှာပဲနေရတယ်။ဒါမှအဲ့ဒီနတ်ပြည်မှာဖြစ်တဲ့နတ်တွေဆိုတာကိုအများကြီးသဘောပေါက်သွားမှာပေါ့နော်။ပထမဆုံးတွေ့ရတဲ့အဲ့ဒီဓတ္တရထဆိုတဲ့နတ်မင်းကြီးဟာမြင့်မို့တောင်ရဲ့အလေခုလက်ကအရှိတ်ဘက်ဆောင်ပေါ့။ရှိတ်ဘက်နံပါလို့စာထဲမှာခေါ်တယ်။အဲ့ဒီရှိတ်ဘက်နံပါမှာတည်နေပြီးတော့မှဂန္ဓဘဆိုတဲ့နတ်တွေကိုအဓိကအုပ်ချုပ်ရတယ်။သူကမဝါသားတွေမျက်လို့ရှိရင်ဖျော်တော်ပြားကြီးတွေဆိုတာကြားဘူးလေ။ဂန္ဓဘအဲ့ဒီဂန္ဓဘနတ်တွေကို
သူကအဓိကအားဖြင့်အုပ်ချုပ်ရတယ်။ကန္ဓဗ္ဗအမျိုးသားဟာအလုံး10မျိုးလောက်ညက်သွားပြီးဖွင့်ပြတယ်။ကန္ဓဗ္ဗဆိုလို့တက်ကတစ်မျိုးတည်းမဟုတ်ဘူး။ကန္ဓဗ္ဗအမျိုးသားတွေကိုပဲ10မျိုးလောက်ထပ်ကွဲသွားသေးတယ်။အဲ့ဒီကွဲသွားတဲ့အချိန်မှာမကောင်းတာအပိုများတယ်ကန္ဓဗ္ဗတွေက။အဲ့ဒီမကောင်းတဲ့နတ်တွေကိုပဲသူကအဓိကဂရုစိုက်ပြီးအုပ်ချုပ်ရတယ်။အဲ့ဒီနောက်တစ်ခုဝိရုလကနမင်းဟာမြင့်မို့တောင်ရဲ့တောင်ဘက်နံပါတ်မှာတည်နေပြီးတော့ဂုံပန္ဒလို့ခေါ်တယ်။အဲ့ဒီဂုံပန္ဒဆိုတဲ့နတ်တွေကိုအုပ်ချုပ်ရတယ်။နောက်တဲ့တစ်ပါးဝိရုပက္ခနမင်းဟာမြင့်မို့တောင်ရဲ့အနောက်ဘက်ဒါလေးတွေကိုတေချာမှတ်ထားမယ်ဆိုလို့ချင်းနမင်းကြီး၄ပါးရဲ့ပုံတွေမှာနာမည်တွေမပါအောင်တော့ဘယ်အရက်မှာထားတဲ့နမင်းဟာနာမည်ဘယ်သူလဲဆိုတော့ကိုယ့်အကိုသိနိုင်တယ်။ဟုတ်ပြီနော်။ကဲမျက်စိလည်နေခဲ့လို့ရှိရင်လည်းတစ်ခါတလေမှအဲ့ဒီနာမည်လေးပါးကိုတွေ့ရင်ကြည့်ကြည့်လိုက်သူတို့တွေနာမည်ရေးထားလိုက်မယ်။ဩအဲ့အဲ့ဒီကမှာဩဒီနာမည်ပါတဲ့နတ်ဟာဒါဘယ်အရက်ကိုထားတာဆိုပြီးတော့ဒီလိုလေးသဘောပေါက်နိုင်မှာပေါ့။အဲ့တော့ဝိရုပက္ခနာမည်ကြီးဟာမြင်းမို့တောင်ရဲ့အနောက်ဘက်နံပါးမှာတည်နေပြီးတော့နဂါးတွေကိုနဂါးဆိုတာမှာနတ်နဂါးတဲ့။အဲ့ဒီနတ်နဂါးတွေကိုအဓိကအုပ်ချုပ်ရတယ်။နောက်ဆုံးကကုဝေဒဆိုတာမြောက်အရက်မှာနေတာ။အာရဏာရိယတုတ်ကိုရွတ်ဖက်လို့ရှင်ဒီနာမည်တွေအကုန်လုံးပါတယ်ကိုဝိရနာမင်းကြီးကတော့မြင့်မို့တောင်ရဲ့မြောက်ဘက်မှာတည်နေပြီးတော့နတ်ဘလူးတွေကိုအုပ်ချုပ်ရတယ်တဲ့ဒါကဒီနတ်တွေရဲ့ဒီစုမာတဲ့နတ်မင်းကြီးတို့ရဲ့ဒါအကြံမင်းအားဖြင့်သူတို့ရဲ့ပင်မသဘောပေါ့နော်အဲဒီမှာဒရထနတ်မင်းကြီးအုပ်ချုပ်တဲ့ဂန္ဓဗ္ဗ10မျိုးထဲမှာတို့2မျိုး3မျိုးလောက်ထုတ်ကြည့်လိုက်ဟုတ်ပြီနော်အကုန်လုံးကတော့မကြည့်နိုင်ဘူး။ဂန္ဓဗ္ဗ2မျိုး3မျိုးလောက်ထုတ်ကြည့်လိုက်ရင်ဂန္ဓဗ္ဗနတ်ဆိုတာဟာအမွေးနတ်နတ်တာပင်တွေပေါ့။ပြောမယ်ဆိုတင်မွေးပင်လို့ခါမျိုးတွေ။ကရမတ်တို့နတ်တဖြူတို့အဲဒီလိုအမွေးနတ်တာပင်အများစုမှာသူတို့ကပရိသန်တွေစွဲကပ်ပြီးတော့နေကြတာများတယ်။နေတော့လေအဲဒီလိုနေရာတွေမှာပဲအနေများတယ်။အဲဂန္ဓဗ္ဗဆိုတာအဲဒီပုံစံတစ်မျိုးရှိတယ်။တချို့ကံတဘတွေကတစ်ပင်တစ်ခေါင်းတွေမှာနေတယ်နော်တချို့ကံတဘတွေကတစ်ပင်တစ်ခေါင်းတွေမှာနေတယ်အဲ့ဒီတစ်ပင်တစ်ခေါင်းတွေမှာနေတဲ့ကံတဘတွေဟာဟိုတချို့ကသူ့ကိုကျတော့တစ်ဘလူးလို့ဆက်အရင်တော့ကရက်ွက်တစ်တုံးကပြောဘူးတယ်တစ်ဘလူးလို့ခေါ်တယ်သူ့ကိုတစ်ချောက်လို့လည်းခေါ်တယ်အဲ့ဒီကောင်ကံတဘနတ်တွေပဲသူတို့ကဟိုတော်တော်ကြီးဟိုပဲခိုးအခိုးကက်ကောင်းတယ်လို့ပြောရမှာပေါ့ယုတ်ကဆိုးဆိုလို့ရှိရင်တစ်ပင်ကိုစောင့်ကြက်တယ်တို့အဲ့ဒါကိုယုတ်ကဆိုးလို့ခေါ်တာအဲ့ဒီယုတ်ကဆိုးနတ်ဟာတစ်ပင်သေးသွားလို့ရှိရင်သို့မဟုတ်တစ်ပင်လျှောက်သွားလို့ရှိရင်သို့မဟုတ်တစ်ပင်အခုတ်ခံလိုက်ရလို့ရှိရင်သူကအဲ့ဒီမှာမနေတော့ဘူးတခြားတစ်ပင်ကိုပြောင်းရွှေ့ပြီးတော့မှနေတာဒီဂန္ဓဗ္ဗနတ်ကတော့သူပြိတ္တာတွေနေပြီးတော့မှသို့မဟုတ်ရင်သူနေထိုင်နေတဲ့တစ်ခေါင်းလေးပဲဖြစ်စေတနည်းအားမှသူကတ်ထားမိပြီဆိုလို့ရှိရင်လုံးဝမဖဲ့ပြီးတော့မဖဲ့ပြီးတော့သူကလေအဲ့ဘင်းကိုခုတ်လိုက်လဲသူမဖယ်ပေးဘူးသူ့ကိုတစ်ခွဲပြလိုက်ရင်လည်းအဲ့ဒီသူနေတဲ့နေရာလေးမှာသူရအောင်နေတယ်အဲ့ဒါကြောင့်ဟိုတစ်တင်မှာအမျက်ကလေးတွေပါလို့ရှိရင်ဒါဒီကောင်းနေနေတဲ့နေရာဖြစ်ဖို့များတယ်နေခဲ့မယ်ဆိုရင်ပေါ့အမျက်ပါတိုင်းဂန္ဓဗ္ဗနဲ့ပါလာတာမဟုတ်ဘူးအဲ့ဒီတစ်ဘလူးပါလာတာမဟုတ်ဘူးဆိုတော့တစ်ဘလူးပါလာမယ်ဆိုရင်အဲ့ဒီအမျက်ကလေးတွေတစ်ခေါင်းကိုခွဲလိုက်တဲ့အခါမှာအရာလေးတွေကျန်နေခဲ့လေအဲ့ဒီလိုနေရာလေးတွေမှာဂန္ဓဗ္ဗနဲ့တည်းနေတယ်ဒါကြောင့်အဲ့ဒီတစ်ကိုယူလာပြီးတော့ចောင်းဆောင်မိပါတယ်အိမ်ဆောင်မိပါတယ်ဆိုလို့ချင်းသူပါလာတဲ့အတွက်သူကအမျိုးမျိုးနောက်ကျတော့တာပဲတစ်လျှောက်လို့သူကခေါ်တာဘူးအိမ်ဆောင်လို့ချင်းတစ်လျှောက်တွေပါလာတယ်တစ်လျှောက်တွေတေချာကြည့်ယူရင်ဆိုအဲ့မျိုးဒီအမျက်ပါလို့ရှိရင်လက်သမားဆရာကြီးတွေကဟိုရှိတော့ကလူနားလေတဲ့သူတွေကမယူဘူးဘာဖြစ်လို့လဲဆိုဂန္ဓဗ္ဗနေတဲ့နေရာဖြစ်တာမလို့ကဲဂန္ဓဗ္ဗပါတယ်မပါတယ်ပြောတာမဟုတ်ဘူးနော်အမျက်ပါရင်ခိုက်တယ်ဆိုတာနောက်လူတွေမိစ္ဆာဒိဋ္ဌိယူနေသွားယူတာတို့တွေမှားသွားတာအရှိအမြစ်ကိုကောင်းကောင်းမသိပဲနဲ့တင့်မြတ်ပါလို့ချင်းခိုက်တက်တယ်ဆိုပြီးတော့မှသွားပြီးတော့မှယူလိုက်တာအဲ့ဒါကြောင့်သူကအယူပြတ်ပြီးသွားတယ်လို့ခေါ်တယ်မဟုတ်မမှန်တာယူအဟုတ်မှန်ကြီးချိန်ပြီးယူထားလိုက်တာဟုတ်ရှိတယ်တောင်းမှန်တင့်ပင်ကိုခုတ်လို့ချင်းတောင်းမှန်တယ်ဆိုတာအဲ့ဒီမှာအဆောင်ရှိခဲ့ရင်ပေါ့ဟောရှိသည်ဖြစ်စီမရှိသည်ဖြစ်စီတောင်းမှန်ပြီးမှခုတ်လိုက်တာတော့အန္တရာယ်ကင်းတာပေါ့ရှိပါတယ်လူရင်းကတော့ဟိုဒီတစ်ပင်ကို ရင်တော့ကျွန်တော်တို့ကြားဘူးတာတော့တပင်ကိုခုတ်မယ်ဆိုလို့ရှိရင်ညဘက်မှာဓာတ်ကိုသွားပြီးတော့မှထောင်ထားခဲ့လိုက်တယ်ပြီးလို့ရှိရင်အဲ့ဒီကိုတိုင်တယ်ခဲ့လိုက်တယ်ဒီတပင်ကိုခုတ်ခွင့်ပေးမယ်ဆိုရင်ဓာတ်ကိုဒီတိုင်းပဲထားလိုက်ခုတ်ခွင့်မပေးဘူးဆိုရင်ဓာတ်ကိုလဲလိုက်အဲမနေ့ကမှသွားကြည့်လို့ဓာတ်ကလဲနေတယ်ဆိုရင်သူကဒီပင်ကိုမခုတ်တော့ဘူးတဲ့ထောင်ရက်လေးဆိုရင်တော့ဒီပင်ကိုသူအခုတ်ခံတယ်ပေါ့နော်ခုတ်တယ်တဲ့ဒီလိုမျိုးလေးနေရှိတယ်ဟောအဲ့မှာ तू ဟာခုတ်ခွင့်မရှိဘဲနဲ့လွတ်ခုတ်လိုက်တဲ့အတွက်ဟိုတုန်းကယဟန်နေတော်မှာခုတ်တာကိုယဟန်နေတော်မှာခုတ်တော့အဲ့ဒီရဲ့ရုပ်ကစိုးက तू တောင်းမှန်တယ်သူ့မှာသားသမီးလည်းရှိတဲ့အတွက်ဒီပင်ကိုမခုတ်ပါနဲ့ဆိုတောင်းမှန်တောင်းမှန်လို့မရအောင်ငါယဟန်ပဲဆိုပြီးတော့မှဇွတ်လုတဲ့အခါကျတော့ငို့ပြီးတော့မှခရီးကိုသွားပြီးတော့မှရှောက်တယ်အဲ့မှာမြတ်စွာဘုရားတစ်ပင်ကိုခုတ်ရဘူးဆိုပြီးတော့ဒီလိုမျိုးတွေပြင်းပြစရာလေးတွေပေါ်လာတာပေါ့ဟုတ်တယ်ရှိတတ်ပါတယ်တိပင်ကြီးတွေကတော့တိပင်ကြီးတွေကိုခုတ်မယ်ဆိုတော့အဲ့လိုလေးလုပ်ရင်ကောင်းတယ်တချို့ကြော့လဲဂယူးမဆိုင်ပါဘူးဂယူးမဆိုင်ပြန်ဘော်ဒီဂါနဲ့ထိုးလိုက်တာတွေပါလေဒါလဲဟိုယူဆမရှိတဲ့သူတွေကတော့ရှိတာပေါ့နော်သို့တော်လဲတကယ်ကြီးပဲဟိုတိပင်ကြီးတိုင်းအဆောင်ရှိတာမျိုးမှမဟုတ်တာရှိတဲ့နေရာမှာရှိတာကိုအဲအဲ့လိုမျိုးတိုက်တိုက်ဆန်ဆန်နဲ့ကိုဖြိုလိုက်တဲ့အပင်ကအဆောင်မရှိဘူးဆိုတော့လဲအေးအေးဆေးဆေးပဲပြီးသွားခဲ့တာပဲတကယ်ကြီးကိုဖြိုလိုက်တဲ့အပင်ကရှိနေခဲ့တယ်ဆိုရင်လဲဟိုသူကတုံထွက်ပြေးသွားရင်လည်းကိစ္စမရှိဘူးပေါ့ตัวยันญูท้าပြီးတော့มาဒုက္ခပြီးရင်လည်းမကောင်းဒါမျိုးတွေอ่ะဟိုအရင်တုန်းကလည်းအဲ့လိုတစ်ပင်ခုတ်လို့ဒုက္ခရောက်တဲ့ဟာတွေတာတာတွေอ่ะအများကြီးရှိတယ်အဓိကတော့အဲ့ဒီတစ်ပင်မှာရှိနေမဲ့ရုပ်ကစိုးသို့မဟုတ်တစ်ပင်ကိုမှီခိုးကတ်နေတဲ့ဂန္ဓပတွေရှိနေတတ်တယ်ဂန္ဓပတွေဟာသူတို့อ่ะစိုးသွမ်းတယ်ရက်သက်တယ်ဒါကြောင့်သူတို့ပါလာတဲ့တစ်ခေါင်းအမျက်နဲ့ပါလာလို့ရှိရင်သူတို့တစ်ချောက်သို့မဟုတ်တစ်ဘလူးလို့ခေါ်ပြီးတော့มาအဲ့ဒီနေရာမှာလူတွေအိတ်ဖို့အိပ်ဖို့လေခတ်သွားတယ်တောက်တောက်တောက်တောက်နဲ့ဘယ်ဟာခေါင်းနေမှလည်းမသိဘူးဒီအိမ်ကလေတော့ကြဟိုနာကျွတ်ကျွတ်ဒီနာကျွတ်ကျွတ်နဲ့ကြွက်လည်းမရှိအဲ့လိုမျိုးတွေဖြစ်ပြီးတော့မှဟိုဒီအိမ်မှာမနေရဲမနေဝတ်နာတွေပါကြီးဖြစ်လာတတ်တယ်မှတ်သူကတရေလျှောက်တာမဟုတ်အဲ့ဒီဂန္ဓဘအကောင်သူအမျိုးမျိုးနောက်ဆက်နေသူပါလာတာကိုအဲ့တော့နားလည်းတက်ကြမ်းလို့ချင်းအဲ့ဒီအိမ်တိမ်လုံးကိုစစ်လိုက်လို့ရတယ်အဲ့ဒါဆိုလို့ချင်းသူရွေးထုတ်လိုက်ဒီဟာအမျက်ပါတယ်ဒီမှာအနာစာပါတယ်ဆိုလို့ချင်းသူ့ကိုရွေးထုတ်လိုက်အဲ့ဒီရွေးထုတ်ပြီးတော့အမဒီဘက်မှာငါးလက်မလောက်ဖြတ်ထုတ်လိုက်လို့ရှိရင်အဲ့ဒီဂန္ဓပပါတဲ့ဟာလွတ်သွားနိုင်တယ်ဆိုလို့ရှိရင်အဲ့ငါးလက်မလောက်ကိုဖြတ်ထုတ်ပြီးတော့မှလွတ်ပြလိုက်။ तू အဲ့ဒီမှာပဲသွားနေတယ်။ဒီကိုပြန်မလာဘူး။ तू နေရာကိုမစွန့်ဘူးဒီကောင်က။သွေးမြည်တဲ့အထိအောင် तू နေရာလေး तू မှာပဲနေတယ်။အဲ့ဒီဂန္ဓပဟာတစ်မျိုးရှိတယ်တဲ့နော်။ဟာကျွန်တော်တို့ဆောက်ထားတဲ့အကြောင်းမှလည်းရှိတယ်။ဂူဂူလေးရှိတယ်ဒီကောင်တော်တော်ဒုက္ခပေးတယ်ကော။ဒါမဲ့လေကိုကမရှာတတ်တော့ဘူး။ကိုဆောက်ထားတဲ့ဟာဒီအမျက်ပါတာလိုက်ရှာတော့လေအကုန်လုံးအမျက်တည်းကြီးပဲ။အဲ့တော့ဘယ်ဟာမှပါမမသိတော့ဖြတ်ချင်အကုန်လုံးဖြတ်ရုံနဲ့ရှိတော့တာမလို့ပေါ့နော်။ကဲဟုတ်ပြီ။ဒါဆိုလို့ချင်းယုတ်ကစိုးနဲ့ဒီကန်ဓပ်ပရဲ့ကွာဟမှုကဘယ်လိုလဲဆိုတော့ယုတ်ကစိုးဟာတစ်ပင်တည်သွားတာဖြစ်ပြီးတစ်ပင်လျှောက်သွားတာဖြစ်ပြီးသူဟာတစ်နှစ်ယောက်ရွှေ့ပေးလိုက်တယ်။ကန်ဓပ်ပကမရွှေ့ဘူးတဲ့။ဒါလေးကိုသိချင်မှတ်ထားပါနော်။ဆွေးမြေ့ဩဆွေ့တယ်ဆရာကြီးကမှဆွေးမြေ့တဲ့အထိအောင်သူဟာမိခုပြီးကက်ရက်ပြီးတော့မှနေတတ်တယ်တဲ့။ချုံကြော်တက်လာတယ်။ဟုတ်ပါ။ဘယ
်လိုလဲ။
ဟုတ်ပြီဟုတ်ပြီ။ဒါနောက်တစ်ခုထပ်ကြည့်မယ်ဆိုရင်ဇောဂနီဇောဂနီဆိုဇောဂနီဇောဂနက်ဇောဂနက်ဆိုတာတင်းရှိဇောဂနီကိုအကြောင်းပြုပြီးတော့မှဇောဂနက်တွေဇောကပြားတွေပါသူကဒီဟိုအထက်လန်းဆရာတွေလုတ်လိုက်တာဇောဂနီဆိုတာချင်းချင်းဘဝတို့ကအလွန်ယုံညံ့တဲ့အကုသို့များတဲ့ကံတက်ပါပဲသူလည်းကံတက်ပါပဲဟုတ်ပြီနော်အဲဇောဂနီဇောဂနက်ဆိုရဲ့အကောင်ကလည်းကံတက်ပါအနှွယ်ဝင်နေပဲအဲ့ဒီဂန္ဓပအနယ်ဝင်နေရဟိုတုန်းကအကုတ္တတော်တော်ကိုကြီးတယ်တချို့မဖြစ်သလောက်ကုတ္တကံလေးတွေထားပြီးတော့မှပရိသန်လေးအကျိုးကိုပြီးတော့သူကနတ်ပြည်ကိုထတာရတာဒီလိုမျိုးလေးလည်းရှိတယ်သူရဲ့ဟိုပရိသန်လေးအကျိုးပြီးလိုက်တဲ့ဟာကုတ္တကပြီးလိုက်တာ ਉਹ ကုတ္တကပြီးမကောင်းထားတဲ့အတွက်ကြောင့်သူကအာဟိကုတ္တလဝိပတ်လိုဟာမျိုးနဲ့ပရိသန်လေးညံ့တာပေါ့ပရိသန်လေးညံ့တဲ့အတွက်သူကအောက်တန်းစားနတ်မှာသွားဖြစ်ရတာအဲ့ဒီဂန္ဓပဆိုတော့ဘလောက်အထီအောင်သူကဘယ်လိုနေရာမှာအထီအောင်သူကမိကိုကက်ရက်ပြီးတော့နေနိုင်ကြလဲဆိုလို့ရှိရင်လူမိမရဲ့ဝမ်းပိုက်ထဲမှာတော့မှပဲမိကိုကက်ရက်ပြီးတော့မှနေနိုင်တယ်အဲ့ဒါကိုသုံးမလို့ခေါ်လိုက်တာအမှန်ကတော့ तू ကဟိုသူ့ကိုဘယ်လိုခေါ်လဲဆိုတော့ဒေရင်ကျန်းနေမော်ကျန်းနေမှာသူ့ကိုယောဂီနေကြီးလို့ခေါ်တယ်ဆရာဒီမှာရေးထားပြီးပါနောက်ပြန်ဖတ်လို့ရတယ်နော်ယောဂီနေယောဂီနေဆိုတဲ့ဟာနေပြီးတော့မှတုံးမြန်မာတွေကဇောဂီနေဇောဂီနေပေါ့ဇောဂိနီဇောဂိနီမှာဇောဂိနီလို့ခေါ်တယ်အဲ့ဒီအနောက်မှာခုအထက်လမ်းဆရာတွေကဇောဂနီလို့အစင်းစင်းပြောင်းလဲလာခဲ့တာစသစအဦးဆုံးကယောဂိနီလို့ပဲခေါ်တယ် ။ဒါမှဇောဂနီလို့ခေါ်တယ်
။ဇောဂနီ
။အဲ့ဒီဇောဂနီလို့ခေါ်ခေါ်လာတဲ့ဟာကနောက်ကာလအခြေကြာလာတဲ့ခါကျတော့သူ့ကိုဘလို့နောက်ထပ်နာမည်တစ်မျိုးရှိတယ်ဆိုတော့အယောင်အလင်းနဲ့ပျော်ပါတတ်တဲ့အတွက်ဘုမောထွန်းလင်းတဲ့ဤထို့ကြောင့်ဇုနာမီဤအဇုနာမီဤဒီလိုမျိုးလေးရှိတယ်။ဇုနာဇာကွယ်တချောင်းဇုနာကြည်နာတို့ကြောင့်ဇုနာမီသူ့ဇုနာလို့ခေါ်တာပေါ့ဇုနာလို့ခေါ်လို့ရှိရင်တို့ကထုံးတာတိုင်းလည်းဒီလိုမျိုးဇုနာဆိုတဲ့ပါဠိကိုမြန်မာလိုလို့ရှိလို့ရှိရင်ဒီကောင်တက်ပလိုက်မှာကတက်ပလိုက်တဲ့ကောင်မှာသုံးဆိုပြီးတော့မှဖြစ်သွားတာဇုနာနဲ့သုံးသုံးကနေအခုကျတော့တို့ကသုံးလို့ခေါ်လိုက်တာအဲ့လိုမျိုးသုံးဆိုတာကဒီအနေနဲ့ဆင်းတက်လာတာသုံးတရဝါသွားတကယ်တကယ်တမ်းသူဘာကောင်လဲလို့ထပ်ပြီးတော့ချေချင်းမြင့်မြင့်လေးလာလိုက်မယ်ဆိုလို့ရှိရင်အဲ့ဒီသုံးဟာဂန္ဓပ္ပနတ်ပဲဂန္ဓပ္ပအနွယ်ဝင်နတ်ပဲဟုတ်ပြီနော်အဲ့ဒီနတ်ဟာတခါတလေမှာဟိုမွေးကလေးကဥမာလူတယောက်မွေးရမိန်းကလေးတယောက်မွေးလိုက်တယ်ဆိုရင်မွေးကလေးကသူကအဲ့ဒီဘိုက်ထဲမှာပါလာတတ်သေးတယ်ဒီကောင်ကတော်တော်လေးကိုနေကျဲတယ်။သူ့နေစရာလဲတခြားအိုင်နဲ့မတူဘူးပေါ့သူ့အမျိုးနယ်ကွာလေ။အဲ့လိုဘိုက်ခဲဘိုက်ထဲကလေးကမွေးကလေးကပါလာလို့ချင်းသူ့ကိုဝန်လွင်ဆုံးလို့ခေါ်ကြတယ်။တကယ်တမ်းတော့လူကလူပဲနော်လူကဆုံးမဟုတ်ဘူး။သူ့ရဲ့ဘိုက်ထဲမှာမိခိုကဲ့ရက်ပြီးမှနေတယ်။အဲ့ဒီဂန္ဓပ္ပနတ်ကဆုံး။သူကမှဆုံး။တကယ်တမ်းလူနဲ့ဆုံးနေရခွဲခွဲတတ်တယ်။လူမှဆုံးသွားမှရှိဆုံးမှလည်းလူဆိုတာမရှိဘဝချင်းကတခြားစီပဲ။ပရိသတ်တွေချင်းကတခြားစီပဲ။သို့တော့သူ့ရဲ့ခိုကပ်ပြီးနေတတ်တဲ့အရာကလေးရှိတယ်။အဲ့တော့သူဟာအလင်းရောင်နေနဲ့ပျော်မြူတက်တယ်။အဲ့အလင်းရောင်နေနဲ့ပျော်မြူတက်လို့ပဲသူ့ကိုဇုနာလို့ခေါ်တာ။အဲ့နဲ့သုံးအဲ့ရနဲ့သုံးသူဟာတို့အရက်ထဲမှာတော့လာပြီးလောက်ွယ်ဆိုလို့ချင်းသုံးနေဟာဟိုမိကစားတယ်ပေါ့နော်မိကစားတယ်ဒါရက်ကြားဘူးပါလေ။အရောင်လင်းလေးနေနဲ့သူတို့ကမိကစားတတ်တယ်ဒါကတော့ဟုတ်တယ်။သူတို့ကတိတ်ပြီးတော့အဲ့ဒီလိုမျိုးပျော်တတ်တယ်။အဲ့လိုမျိုးလေးပျော်တတ်တယ်။အဲ့အဲ့ဒီဟာဂန္ဓပ္ပနတ်တမျိုးတဲ့ဟုတ်ပြီနော်။တချို့ကန္တပ္ပနတ်တွေဟာတဲ့အတီးအမှုတ်အကအခုတ်ဟောဆရာကြီးကမကအခုံနဲ့အတီးအမှုတ်အကအခုံနေမှာအလုံးဝါဒနာကြီးတယ်နော်အဲ့လိုကန္တပ္ပမျိုးဆိုတော့တချို့ကကြာမင်းနဲ့နီးနီးသက်သက်နေရတဲ့ကန္တပ္ပကြီးလည်းရှိတယ်ကန္တပ္ပအမျိုးသားအများကြီးလို့ပြောတဲ့အတွက်လေတချို့ကန္တပ္ပနတ်ဟာကြာမင်းရဲ့အရွှေအရံကြာမင်းရဲ့လက်အောက်ငယ်သားသူ့နဲ့အနီးဆုံးမှနေရတာဥပမာတစ်ခုပြောပြမယ်ဆိုလို့ရှိရင်ထင်ရှားတာကတော့အဲ့ဒီကန္တပ္ပဟာပင်စတိခဆိုတဲ့နတ်သားပင်စတိခဒီလူကဆောင်းလေးနဲ့ဒီလူကဆောင်းလေးတည်တယ်ပင်စတိခဟာကန္တပ္ပနဲ့ဒီကောင်ကဒါကြောင့်သူကအဲ့အတီးရအလွန်ဝါဒနာပါတာသူမျိုးနယ်ကအဲ့ဒီတိုင်းဆိုတော့လေဒါကြောင့်ပင်စတိခနတ်သားဟိုတိမ်ပရုနတ်မင်းကြီးရဲ့တမီးကိုသူလိုချင်တဲ့အတွက်သူရိယဝဆဆိုတာသူရိယဝဆဒေဝီကိုလိုချင်တဲ့အတွက်သူကအဲ့ဒီဆောင်းလေးနဲ့ဒီဒီပြီးတော့မှ तू ကပိုးတာ哦ဒါမဲ့ तू မရဘူးမရဘူး तू ကဟိုထူးဆန်းတာတခုကအဲ့ဒီပင်စတိခနတ်သားဟာဘုရားရှင်နဲ့ယဉ်နေတယ်ဘုရားရှင်နဲ့ယဉ်နေတဲ့အတွက်ကြာမင်းကလည်းဘုရားကိုဖူးကျင်တာအရင်တစ်ခေါက်သွားတယ်မြတ်စွာဘုရားတမာဘက်ဝင်စားနေတဲ့အခိုက်မလို့ကြာမင်းကဘုရားနဲ့မဖူးတော့ဘဲနဲ့အဲ့ဒီပြန်လှည့်လာခဲ့တာကြာမင်းရဲ့နေကထားပြန်ထွက်သွားပြီဆိုတာမြတ်စွာဘုရားသိတယ်သို့တော်လည်း तू ဒီချိန်တရားဟောလဲကြာမင်းပါတရားမှမရဘူးချိန်မတန်သေးဘူးဆိုတော့ကြာသူ့ကိုမခေါ်မသိသလိုပဲနေလိုက်တယ်ပေါ့ပြောမယ်ဆိုတော့အဲ့တော့တရားမင်းစိတ်ထဲမှာငါလာသွားတာဘုရားမသိဘူးပဲဆိုပြီးအဲဘုရားကိုရှောက်ပြီးပါတရားမင်းလာသွားတယ်လို့ပြောပြီးပါဆိုပြီးတော့မှသူကပြန်သွားတာနောက်တစ်ခါ तू သွားကျင်တော့ तू ကအဲ့လိုထိတ်တိတ်မသွားဘူးမသွားဝန်လာလဲပါမှာပေါ့အဲ့နဲ့ तू ကအဲ့ဒီပင်စတိခဆိုတဲ့ဂန္ဓပ္ပနတ်ကိုခေါ်ပြီးတော့မှမင်းကတော့ဘုရားနဲ့ယဉ်နေတယ်ငါ့ကိုဟိုငါဘုရားကူးကျင်တယ်မေးလျှောက်နေရတယ်လည်းရှိနေတယ်ငါစိတ်ထဲမှာဒွိဟဖြစ်နေတယ်ကျော်ပြန်နေအများကြီးရှိနေတယ်ဘုရားဆိုရင်တော့ငါ့ကိုဖြည့်ရှင်းပေးနိုင်မှာပဲဆိုပြီးတော့မှအဲ့ဒါပင်စတိခကိုရှေ့ပြေးလွတ်လိုက်တာရှေ့ပြေးလွတ်လိုက်တော့မြတ်စွာဘုရားအဲ့ဒီမှာဂူထဲမှာရှိနေတာဂူထဲမှာရှိနေတော့ဂူပေါက်ကနေတော့မှပင်စတိခတန်းဝင်ပြီးတော့မှမလျှောက်ဘဲနဲ့အရင်ဆုံးသူ့စောင်းလေးကိုတီးလိုက်တယ်အဲ့ဒီသူ့ကင်တဲ့စောင်းကဘေလူကနဲ့စောင်းအဲ့ဒီဘေလူကစောင်းကမန်နတ်ကြီးလွတ်ကြခဲ့တဲ့စောင်းဘုရားဖြစ်ရခြင်းမှာမန်နတ်ကဘုရားမဖြစ်ခင်လေးမှာမဖြစ်ခင်ဒီတညာတွေပဲလေမန္နတ်ကိုအောင်ပြီးတော့ဖျားဖြစ်သွားတာ哦ဒါကြောင့်မှတ်ထားမှာမန္နတ်ကိုအောင်မြင်လို့မူတဲ့ပထမဆုံးမန္နတ်တိုက်ခိုက်လို့အဲ့ဒီဟိုအပရာသီတပလင်ကိုလာတိုက်ခိုက်တဲ့အချိန်မှာမြတ်စွာဘုရားအောင်လိုက်တာဘုရားမဖြစ်သေးဘုရားလောင်းမရှိသေးတဲ့မန္နတ်တို့ထွက်ပြေးသွားပြီးတော့မှ ဆက်ပြီးတော့တရားအားထုတ်လို့ညရင်းချင်းပဲသူကဖျားဖြစ်တာလေဒါကြောင့်သူကဟိုဒီလိုငါဖျားမဖြစ်သမျှဒီနေရာကမထတော့ဘူးဆိုပြီးတော့ထောက်ွယ်ဖွဲ့ထိုင်တော်မူလေသည်ဆိုတာအဲ့ထောက်ွယ်ဖွဲ့ထိုင်လိုက်တာကိုအပရာဒိတအပရာဒိတမိုးကြိုးသွားတယ်အချက်တစ်ထောင်အရာအထောင်ပြစ်ချင်ပြစ်ပစေတော့ဖျားမဖြစ်ဒီကမထဘူးဆိုတဲ့အဓိဋ္ဌာန်နဲ့ထိုင်လိုက်တဲ့ဟာကိုအပရာဒိတလို့ခေါ်တာဘိုးလိုမျိုးပလင်ကြီးကိုပြောတာမျိုးမဟုတ်ဘူးအဘရာဇိတဆိုလို့ကျင်သူကဟို34တောင်ကျဲဝန်းမသည်ဆိုအဲ့ဒီပလင်မဟုတ်ဘူးလူရင်းကဟိုမန်နက်ကပလင်လာလို့အောင်ပလင်ပါလို့အောင်သူကမန်နက်ကထိုင်ကြမရှိလို့လားဟုတ်လားဒီဥစ္စာလေးကိုဒီလောက်မတ်မောနေတာမဟုတ်ဘူးအဓိကဒီပလင်လူတယ်ဆိုတာဒီပလင်ဖွဲ့ခွေထိုင်လာတဲ့တင်ပလင်ကိုပြုတ်စေချင်တာပြုတ်သွားလို့ချင်းဘုရားဆက်ပြီးတရားဘုရားလောင်းကဆက်ပြီးတရားအာမထုတ်ဖြစ်ဘူးတရားအာမထုတ်ဖြစ်ရင်ဘုရားမဖြစ်ဘူးဒါကြောင့်အဓိကတော့ဒီတရားအားထုတ်ခြင်းဒိဋ္ဌံပြတ်စေခြင်းလားအဲ့ဒါကြောင့်မပြတ်ပြတ်အောင်သူလုပ်တာနောက်ဆုံးဘလို့မှလုပ်မရတဲ့အခါမှာအဲ့ဒါငါပလင်ဒီလိုလာလုပ်တာလေအဲ့ဒါငါနေရာမင်းဖယ်ပေးဒါငါရဲ့နေရာဆိုတော့ခက်လူကောင်းသူတော်ကောင်းတွေဆိုတာသူများနေရာကိုဇွတ်မယူကြဘူးလေမနက်ကအဲ့ဆက်ကိုခြင်လိုက်တာအဲ့ဒါငါရဲ့နေရာငါနေရာဖြစ်တယ်မင်းကိုထိုင်ခွင့်မပေးနိုင်ဘူးဒါဒီလိုမျိုးလုပ်တာဟုတ်အဲ့တော့မြတ်စွာဘုရားဒါငါရဲ့ဘုန်းကံနဲ့ဒီနေရာမှာငါအတွက်ငါရထားတဲ့နေရာပဲဆိုတော့မင်းကဘာတက်တည်ရှိတယ်လဲငါမှာတက်တည်ရှိတယ်လေသူတပည့်တွေကြီးပဲသူတက်တည်တယ်ကတန်ခမ်းနေရာဟုတ်သလားဆိုဟုတ်ပါတယ်အမှမြတ်စွာဘုရားအေးတဲ့မနဲ့မင်းကအင်အားတောင့်တာဗောတဲ့တောင့်တော့အလုံးကမင်းကသူ့ကြီးဝိုင်းထဲကြတာဗောအဲ့လိုမျိုးငါကတော့တယောက်တည်းပဲဖြစ်တဲ့အတွက်ငါတိုင်တယ်ဆရာဆိုလို့ငါရဲ့ဒါနပါရမီရှိတယ်ငါဘဝဆက်ဆက်ဖြည့်ကျင်ခဲ့တဲ့ဒါနပါရမီကိုငါတိုင်တယ်မယ်ကငါဘဝဆက်ဆက်ဖြည့်ကျင်ခဲ့တဲ့ဒါနပါရမီဟောဒီမှာပရဝီမြည်ကြီးတော့မကဘူးမြည်ကြီးကိုတက်သိထားပြီးတော့ကငါရဲ့ဒါနပါရမီအကြောင်းရလာတာမှန်လို့ရှိရင်ဒီနေရာကိုဖယ်ပေးပြန်မလို့ဘူးဆိုပြီးမြတ်စွာဘုရားအဲ့ဒီစကားမှာအတိတ်ခံလိုက်တဲ့အခါမှာမဟာပရဝီမြည်ကြီးကလဲပြီးတော့မှမန်နက်ကိုကြောက်လန့်တော့ဒါပါပဲလူရင်းကတော့ဒါပဲအဓိကဟိုဖြည့်ရမှန်ကလည်းဒါပဲအဲ့ဒီမှာနောက်ကျမ်းပြုစုတဲ့သူတွေကဘာလို့တုံးတော့ဇက်လန်းလေးလှတော့အဲ့ညာမှာနတ်သမီးကိုချိုးပြီးလိုက်တယ်။နှစ်ကိုကွယ်တဲ့သူတွေကလည်းကြိုကြကြိုကြနေပြီးတော့မှထေရဝါဒဗုဒ္ဓဘာသာဝင်းဝင်းတက်တယ်။အဲ့ညာမှာနတ်သမီးကိုဝင်ထိုးပြီးလိုက်။ထိုးလိုက်တဲ့အခါကျတော့နတ်သမီးကဟိုသပင်ကိုညှစ်ချပြီးတော့မှဒါပုံနေမှာလည်းရှိရနော်။ညှစ်ချပြီးတော့မှရေတွေမျောတာ။အာအဲ့တော့သူ့ရဲ့ရေလိုင်းတွေကမန်နက်တွေပါမျောသွား။ဆိုလို့ရှိရင်မြတ်စွာဘုရားကိုဒီနတ်သမီးကမကင်ဘယ်လိုလုပ်ကြမလဲ။ဒီလိုဖြစ်သွားလိမ့်မယ်နော်။အဲ့လိုမလို့ပါဘူး။အကူအကယ်တွေမလို့ပါဘူးဘုရားရှင်ကပါရမီတော်အနန္တနဲ့လာခဲ့တာပဲဒီနတ်သမီးကသပင်လေးညှစ်ပြီးကူရတယ်ဆိုတော့ဘုရားရှင်ရဲ့ဘုန်းကံကသူ့လောက်တော့မရှိဘူးလားလို့ဒီလိုပြောပြရရှိသွားလေဒါကြောင့်ဝိတန်တရားဘောအေကဒါနပါရမီဆိုပြီးတော့မှဒါနပါရမီကိုမြတ်စွာဘုရားတိုင်တယ်လိုက်တယ်တဲ့ဆိုလိုချင်တာအဲ့ဒီလိုလုပ်တဲ့အခါမှာမန္တမင်းဖတ်ပြေးသွားတယ်မန္တလာပြီးဆိုတော့အဲ့ဒီစုမာရိကနတ်တွေဘုရားဖူးရှင်လို့စောင့်နေတာတရားမင်းတွေဘုရားဖူးရှင်လို့စောင့်နေတာကောင်းလို့မနဲ့လာတာနဲ့ပြေးကုန်တာ။နတ်တို့တနင်တရားမင်းဆိုတော့မဟုတ်ဘူးတာဝိန္ဒာလောက်ပဲသူမင်းနိုင်တာ။မန်နဲ့ကပရနိမိတဝတ္တဝတ္တိထိတ်ဆုံးမှနေတာလေ။နတ်တပုံပဲသူကအဲ့ဒီကနတ်မင်းလည်းမဟုတ်ဘူး။သူကနတ်တပုံတက်တက်ပဲ။ဒါကြောင့်သူလာလို့ရှိရင်တရားမင်းလည်းဖုံးနေရတာ။အဲ့တော့သူထွက်သွားတော့မှအာတို့ဖះလောင်းနိုင်သွားပြီဆိုပြီးတော့မှအဲ့ကြမှာထပြီးတော့ကြွေးကြော်တာ။သစောပိုင်းသူကလည်းဖုံးနေတာ။အမနာကထွက်ပြေးသွားတဲ့အခါမှာသူအမြဲတမ်းကြိုင်နေဘေလူကနှက်ဆောင်းတော်မှာသူကလွတ်ကြတာပြန်တော်မကောက်နိုင်ဘူးထွက်ပြေးတာအဲ့ကြမှာတရားမင်းအဲ့ဒါလေးကိုကောက်ပြီးတော့မှအခုနောက်ပြင်စတိခါကိုပေးလိုက်တာပြောတယ်မင်းကတိမုတ်ဝါဒနာပါတယ်တဲ့မင်းတို့အမျိုးတွေရတဲ့သူကန်တပ်ပါမျိုးတွေကိုပြောတယ်မင်းတို့မျိုးတဲ့တိမုတ်ဝါဒနာပါဆိုတော့ဒါကြီးမင်းမဲယူလိုက်ဆိုပြီးတော့မှပြင်စတိခါကိုပေးလိုက်တာအဲ့လိုမျိုးအဲ့တော့ပြင်စတိခါကခုနကဂူပေါက်လေးကိုရောက်တော့သူကစောင်းလေးတီးတာပေါ့စောင်းလေးတီးရင်းနဲ့သူကအချင်းလေးတွေဆိုတာချင်းတန်လေးတွေဆိုတာတိတ်ကောင်းတယ်အဲ့ဒီဟာတွေကဟိုဂါရာပေါင်းအများကြီးရှိတာမြေကုန်းဆရာတို့ဘုရားကြီးကတော့တေချာရေးထားလိုက်တယ်ဒီသူရဝိဆာနတ်သမီးကိုအရင်ဆုံးသူစောင်းလေးနဲ့သူ့ရဲ့စောင်းတေးလေးမှာသူရဝိဆာနတ်သမီးလေးရဲ့အဖေတိမ်ပလူနတ်မင်းကိုသူတိတ်ကျေးဇူးတင်တယ်သူတချင်းစကရသူ့ရဲ့အဖေကိုကျေးဇူးတင်တယ်ဘာဖြစ်လို့လဲဆိုဒီလိုရှောလှလေးကိုမွေးထားပေးတဲ့အတွက်သူတိတ်ကျေးဇူးတင်ပါတယ်သူကအဲ့လိုမျိုးရည်ရတကားပြောကြတယ်အဲ့ဒီကနေကန်လန်းလိုက်တာပဲမိဘကိုစော်ကားပြီးမှမိဘကိုပုတ်ခတ်ပြီးတော့မှလောက်တာမျိုးမဟုတ်ဘူးမိဘကိုကျေးဇူးတင်ပါတယ်ဆိုပြီးတော့အဲ့လိုမျိုးစပြီးတော့မှကတ်လိုက်တာဟုတ်နော်နောက်ပိုင်းမှာဟိုလိုအပ်တဲ့စုတွေသာတောင်းကြည့်ဆိုလို့ရှိရင် तू ဟာလောကမှာဖျားယရနာရှိတယ်တရားယရနာရှိတယ်တန်ခါယရနာရှိတယ် तू အဲ့လိုဖျားတရားတန်ခါအကြောင်းတွေပါသူ့ရဲ့စောင်းတရှင်ထဲမှာပါတယ် အများကြီးတွေမှာလေယန္နာဥမာယဟန္နာကြီးဟာယဟန္နာကြီးဟာဘယ်လိုမျိုးလဲယဟန္နာရဲ့ဂုဏ်ကြီးတွေကဘယ်လိုရှိတယ်လဲဒီလိုမျိုးတွေအဲ့ဒီဟာတက်တင်ရမှာကောင်းတယ်အဲ့ဒီဟာတွေကိုဒီအဲ့ဒီဟာလေးတွေစိုးလိုက်တီးလိုက်နဲ့လုံးပြီးတော့မှသူ့ရဲ့စောင်းတန်လေးစုံမှာမြတ်စွာဘုရားရှင်စီကိုဝင်လာဝင်ပြီးတော့မှဘုရားရှင်ကိုအရင်ဆုံးဝေရှားတဲ့အခါကျတော့မြတ်စွာဘုရားရှင်ကပြည့်စက်တိထားတဲ့မင်းစောင်းတီးနေတဲ့အတန်လေးကကောင်းလိုက်တာတဲ့ဘုရားနော်ဘုရားဆိုပြီးတော့မှဒါဒီနားမထောင်လို့မထင်ပါနဲ့မင်းတီးနေတဲ့စောင်းတန်လေးကကောင်းလိုက်တာတဲ့စောင်းတန်ကလည်းသင်းတန်ကိုမကြော်သွားဘူးသင်းတန်ကလည်းမင်းရဲ့လက်ခတ်စောင်းတန်ကိုမကြော်သွားဘူးညှင်းညွတ်လိုက်တာကွာတဲ့မင်းကြော်လိုက်တာမင်းဆိုသွားတဲ့တည်းမှာကာမအကြောင်းတွေလည်းပါတယ်ရှင်းကြောင်းနေအများကြီးပါတယ်ဓမ္မအကြောင်းတွေလည်းပါတယ်ဖျားအကြောင်းတွေလည်းပါတယ်မိတိတိချင်းဘယ်တော့မှညရေးထားခဲ့တာလဲဘယ်တော့မှမင်းဆက်ဆိုထားခဲ့တာလဲအဲ့မှာပြင်ဆိုသီခဏတတပည့်တော်ကမြတ်တော်ဖျားရှင်ဟိုးရင်ဥရဝေလာတော်မှာကတည်းကတပည့်တော်ရှင်ဖျားတို့တစ်ခါဖူးဖူးတယ်တဲ့အဲ့ကတည်းကတပည့်တော်ဖျားရှင်ကြီးညိုလွန်းလို့တပည့်တော်ဖွဲ့ဆိုတဲ့သင်းလေးတွေထဲမှာဖျားရှင်ရဲ့အကြောင်းလေးတွေကဘာဂုံတော်လေးတွေကထက်ပြီးဖွဲ့ဆိုခဲ့တယ်တပည့်တော်ကသူရဲ့ဝိသဆိုတဲ့အဲ့ဒီတိမ်မြုနှမင်းရဲ့သမီးကိုတပည့်တော်ကကြိုက်တာကြိုက်တဲ့အတွက်သူ့ကိုအမျိုးမျိုးရှင်းကပ်တယ်မရဘူး तू ကမာတလိနှစ်သားရဲ့သားနဲ့သူချင်းကလည်းအဆင်ပြေနေကြတာတပည့်တော်ကမကြိုက်ဘူးဒါနဲ့ပဲတပည့်တော်ကတရက်တော့သူ့ရဲ့အဆောင်ရှိမှအဆောင်တီးတဲ့အခါမှာဒီသင်းလေးကိုတီးကြတဲ့အခါကျတော့တိမ်အဲ့ဒီကြမှာအဲ့ဒီကိုဒုတိယဝိဇ္ဇာကထွက်လာပြီးတော့ဩရှင်ကုဏတီးသွားတဲ့ဆူသွားတဲ့အထဲမှာဖျားရှင်ရဲ့အကြောင်းတွေပါတယ်နော်လို့ပြောတယ်ဟုတ်တယ်ကျမတို့ဖျားရှင်ကိုတစ်ခါမှမဖူးသေးဘူးရှင်လို့ပြောတယ်ရှင်တီးပြဆိုပြမှာပဲဖျားရှင်ရဲ့အကြောင်းလေးတွေနားထောင်အောင်လုပ်ရယ်ဂျေဇူးတင်ပါတယ်ဆိုပြီးတော့မှအဲ့ဒီတင်ညာသူနဲ့တပြည့်နဲ့အဆင်ပြေတယ်နောက်တော့ဆက်မတွေ့ရတော့ပါဘူးတညာတော့ဒါသူနဲ့အဆင်ပြေခဲ့ပါတယ်ဒါနဲ့တပြည့်တော့လာရင်းလေးကို၆ပါအောင်မယ်ဆိုပြီးတော့မှတရားမင်းလာခြင်းရဲ့အကြောင်းကိုအဲ့ကျမှလျှောက်တာမြတ်စွာဘုရားကအေးလာခြင်းနဲ့ခေါ်လိုက်ပေါ့ဟောဒီလိုမျိုးလေးနော်ဒီလိုမျိုးလေးဆိုတော့အဲ့မှာသူကတက္ကပညာတုတ်ဆိုပြီးမှပေါ်လာလိုက်တာဗုဒ္ဓဘာသာထေရဝါဒဗုဒ္ဓဘာသာရဲ့ခုချိန်ထိအောင်တက္ကပညာတုတ်ဆိုတာချင်းချင်းဆန်းဆန်းလေးနဲ့တရားမင်းမေးသမျှကိုဘုရားရှင်ကဖြည့်ပြီးခဲ့တဲ့ဟာတွေသိကောင်းတာပေါ့တက္ကပညာတုတ်ဆိုတာလေသူအဓိကဆုလို့ကျင်တာဒီမှာတရားကြီးထားတဲ့အချို့သောဂန္ဓဗ္ဗနတ်တို့သည်အတီးအမုတ်အကအခုံအင်မတန်ဝါဒနာထုံကြရေးဆိုတာအဲ့ဒီဂန္ဓဗ္ဗအဲ့ဒီပြင်ဆက်ပြီးသားတို့အနွယ်အုပ်စုကိုပြောတာသူတို့တွေဟာအဲ့ဒီလိုမျိုးရှိတယ်တဲ့ဟုတ်ပြီနော်ဒီမှာစာမဆက်မိဘူးထိုဆုံးဤတည်နေရတယ်အပေါ်ဟာပေါ့ဆိုလိုချင်တာတော့ထိုဆုံးဤတည်နေရမိမားတို့ကိုသုံးမဟုထင်မှတ်ခေါ်ကြ၏တဲ့မှန်ဆရာကြီးတာထင်မှားခေါ်ကြ၏လို့ရေးလိုက်တာဘယ်လိုလုပ်ထင်မှတ်ခေါ်ကြ၏ဖြစ်သွားလဲမသိဘူးဟိုဆုံးရဲ့တည်နေရမိမားကိုသုံးမလို့ခေါ်လိုက်တာမှာဒီလူကိုပဲတို့ကသုံးမလို့ထင်လိုက်တာကိုမှန်ကတော့လူကသုံးမမဟုတ်ပါဘူးဒါတော့ကျန်တဲ့ပါနဲ့ပတ်သက်တဲ့သုံးရဲ့အကြောင်းလေးတော့ပြီးသွားပြီနောက်တစ်ခုကုံပန္ဒဒီမှာဆက်ရဲဒီဟိုကဖုံးကဖုံးထဲမှာရိုက်ပြီးတော့မှကွန်ပျူတာထဲမှာစာထုတ်တော့ကုံပန္ဒကအတတော်ပူကက်ကုန်လေကုံပန္ဒအဲ့ဒီကုံပန္ဒကိုတော့ကုံပန်လို့ခေါ်ကြတယ်အောက်ကတတန်လေးကိုဖြောက်ပလိုက်တယ်နော်ကုံပန်အဲ့ဒီကုံပန်ဆိုတဲ့နတ်ရဲ့ပုံစံဟာဘယ်လိုမျိုးရှိတယ်လဲဆိုလို့ရှိရင်တဲ့သူ့ရဲ့ဘိုက်ဟာစင်းအိုးကြီးတစ်လုံးလောက်ရှိတယ်ဘိုက်တင်ပဲစင်းအိုးကြီးတစ်လုံးလောက်ရှိတယ်ရဲ့သူရဲ့ဝေးသီးကလည်းတော်တော်ကြီးကိုကြီးမားတယ်တဲ့ကြီးမားတဲ့ဝေးသီးရှိတယ်တဲ့မြင်ကြည့်လိုက်အဲ့နဲ့ကြီးနှုတ်ကိုကွက်ချင်းပြောပါတယ်ဘိုက်ကြီးကလည်းစင်းဝန်းတော့ရှိတယ်သူရဲ့ဝေးသီးကလည်းအဲ့လိုအကြီးပဲတဲ့ငုတ်တုတ်ကြီးထိုင်ပြလိုက်တယ်နော်ဟုတ်ပြီလားနှက်ဆက်ချင်းလည်းဆက်လို့ရအောင်လို့ပုံဖော်ကြည့်လိုက်ပေါ့ကိုရင်ကိုရောက်မှဂုံပန်နှက်ကြီးကိုသတ်ဖို့တဲ့နော်ပုံဖော်ကြည့်လိုက်ဟုတ်ပြီနော်ကဲဟုတ်ပြီအဲ့ဒါကဂုံပန်တာနော်နောက်တစ်ခုအဲ့ဒီဂုံပန္နအနွယ်ဝင်ထဲမှာဂုံပန်ရက်ခိုက်ဆိုတဲ့နောက်ထပ်အမျိုးအနွယ်တစ်ခုရှိတယ်။အဲ့ဒီရက်ခိုက်တွေကျတော့ခုနလိုဝမ်းပိုက်ကြီးခွေးစီကြီးတာတွေမဟုတ်ခဲနဲ့မျက်စိကလည်းအနီရောင်ကြီးနေနဲ့တကယ့်ကိုကြောက်စရာကောင်းတယ်။ငါနတ်စင်ချောချောလေးတင်ပါ။ဟာနော်။အဲ့ဒီလိုမျိုးကြီးရဲ့ဒါကဂုံပန်ရက်ခိုက်လို့ခေါ်တယ်နော်။အင်မတန်ကြောက်မက်ဖွယ်ကောင်းကြီးတဲ့။နောက်တစ်ခုကဂုံပန်လည်းမဟုတ်ဘူးရက်ခိုက်လည်းမဟုတ်ဘူးဂုံပန်ဂုံပန်လည်းမဟုတ်ဘူးဂုံပန်ရက်ခိုက်လည်းမဟုတ်ဘူးရက်ခိုက်ဆိုရင်နောက်ထပ်တစ်မျိုးအဲ့ဒီနောက်ထပ်တစ်မျိုးကြတော့အဲ့ဒီနီးတူပါပဲတဲ့သူတို့ကဘယ်လိုလဲဆိုတော့သူတို့စောင့်နေတဲ့အရာတွေကိုသူတို့စောင့်နေတဲ့ဟုတ်အပေါ်မှာကြံခဲ့တယ်မျက်စိနီနီကြီးများဖြင့်အင်မတန်ကြောက်မက်ဖွယ်ကောင်း၏ယရနာစသည်တို့ကိုစောင့်နေတတ်ကြ၏တဲ့ အစာစားလင်အစိမ်းဝါးစားတတ်ကြ၏တဲ့သူစိုးတယ်ကောင်နော်အဲ့ဒါကိုသူတို့ဟုတ်တယ်ဥစ္စာဆောင်လို့ခေါ်တာဥဒ္ဒဆောင်ပေါ့ဥဒ္ဒဆောင်အဲဥဒ္ဒဆောင်သူတို့တော့ဥစ္စာဆောင်လို့ခေါ်တယ်သူတို့ကယတနာတွေကိုစောင့်ရှောက်တယ်သူတို့စောင့်ရှောက်တဲ့ဟာတွေကိုလာပြီးတော့မှထိခိုက်တယ်ဆိုလို့ရှိရင်သူတို့ကဒါတော့ဒါအောက်မှာပြန်သေးတယ်ရက်ခိုက်တို့ဒီလေထုံနည်းတူပင်ဖြစ်၏သူတို့စောင့်သောဝိတ္ထုများတို့သူတို့စောင့်သောဝိတ္ထုဆိုတာသူတို့စောင့်နေတဲ့ပစ္စည်းတွေပေါ့သူတို့စောင့်ရှောက်ထားတဲ့ပစ္စည်းတွေကိုလာပြီးတော့မှကျူးကျော်လာတယ်ကျူးလွန်လာတယ်ဆိုလို့ရှိရင်တကိုးနဲ့သူတို့ရဲ့တကိုးနဲ့တက်ဖြတ်ပြီးတော့မှအဲ့လိုအစိမ်းဝါးစာတက်ကြတယ်တဲ့အဲ့ဒီလိုစားတော့ခွင့်ကိုလည်းစတုမာတဲ့နတ်မင်းကြီးတွေကသူတို့ခွင့်ပြုထားပြီလားအပိုင်စားတွေလည်းသိထားပြီလားဒီရေကန်ကြီးကဘယ်ရက်ခတ်ရဲ့အပိုင်ဒီအိုင်ကြီးကတော့ဘယ်ရက်ခတ်ရဲ့အပိုင်ဒါကြောင့်သူတို့ကတချို့နေရာတွေမှာနတ်ကြီးတယ်နတ်ကြီးတယ်ဆိုတာမှလေသူတို့အပိုင်စားရတာတဲ့ဟာတွေရှိတယ်နက်ကြီးတယ်ဆိုတော့အဲ့ဒီအဒီကောင်းနေပါပဲတကယ်တမ်းတော့လုံးဝအောက်တန်းသားနက်တယ်နောက်တစ်ခုကယက်ခထိုတွင်တကိုးပိုယောင်ကိုဝါကြက်တည်းမင်္ဂလာရှိသောအမနုဿအမနုဿဆိုတာကမနုဿဆိုတာကလူအမနုဿဆိုတော့လူမဟုတ်ဘူးပေါ့နော်လူမဟုတ်သောယက်ခဟူ၍၎င်းတကိုးကိုယောင်ကိုဝါတွေရှိတယ်လူတော့မဟုတ်ဘူးဆိုရင်သူတို့ယက်ခဆိုတဲ့ဘလူးလိုရင်ခေါ်ရင်ခေါ်မယ်ဒေဝဆိုတဲ့နက်လိုရင်ခေါ်မယ်တဲ့အကယ်၍မှန်တကိုးချိန်ဟာကင်းမဲ့ပြီးတော့စက်တည်မရှိတဲ့ကောင်တွေဆိုရင်တော့ဘလူးလိုပဲပိုင်ပြီးခေါ်တော့မယ်။ဒါမျိုးပြောတာဟုတ်ပြီနော်။ဘလူးလိုပဲပိုင်ပြီးခေါ်တော့မယ်။ယက္ခဟူလေးသာခေါ်၏တဲ့။ဒေဝဟူမခေါ်အဲ့တဲ့။ရုပ်ကလည်းသိုးသေးတယ်။နှလုံးကပြူးပြူးအဲဒီလိုမျိုးတွေပေါ့ဘလူးပုံတွေ။ဤသို့ဆိုပါကယက္ခကိုဘလူးဟူမြန်မာတို့အလိုရဆိုလျှင်ထိုဘလူးများတွင်တကိုးချိန်ဟာရှိသောဘလူးနှင့်အောက်တန်းသားဘလူးများလည်းရှိသည်ဟုမှတ်ရ၏တဲ့။ဒါတော့ဆရာပါတော့ဖြေထားလိုက်ပါတယ်။ဟုတ်ပြီနော်။သူတင်မှာစောင့်ကြက်ပြီးတော့နေကြတာကိုယုတ်ကစိုးလို့ခေါ်တယ်ရုခဒေဝတဲ့ဒါတော့ပြီးသွားပြီเนาะရုခဒေဝတဲ့နဂါတဲ့ကဲနောက်ထပ်တစ်ခုနဂါဆိုတာဘာလဲဆိုတော့တောင်ရဲ့အတွင်းမှာဖြစ်စေမြေကြီးရဲ့အတွင်းထဲမှာပဲဖြစ်စေဖြစ်တည်နေထိုင်တဲ့တချို့နတ်တွေကိုတော့နဂါလို့ခေါ်တယ်နတ်နဂါလို့เนาะသူတို့နတ်တွေသူတို့နဂါလို့ခေါ်တယ်တဲ့ပုံမဒေဝပုံမလန်ဒေဝနံအဲဒါမဲ့အဲ့လောက်ပြောရမို့တော့ပုံမလန်ဒေဝနံဆိုတာမြင်နဲ့စက်သမျှကိုပြောတာဒီစုမာတွေအကုန်လုံးကမြင်နဲ့စက်သမျှပုံမစိုးပုံမစိုးမြင်နဲ့စက်သမျှမြေကြီးကိုစောင့်တဲ့နတ်ကိုပုံမစိုးပြောတာမဟုတ်အဲ့ဒါသိမှားကြတယ်သိလွဲကြတယ်မြေကြီးစောင့်လို့ပုံမစိုးပြောတာမဟုတ်မြင်နဲ့စက်သမျှပုံမစိုးမြင်နဲ့မစက်တော့မြင်းမတော်ရဲ့အထက်ကိုလွန်သွားလို့မြင်နဲ့မစက်တော့တဲ့အာဃာတမှာတည်နေတဲ့နတ်တွေဆိုတော့အာဃာတစိုးဘုံမစိုးအာသာတစိုးဆိုတာကိုပြောတာနော်အဲဒီမြေရဲ့အတွင်းထဲမှာဖြစ်နေကြတဲ့ငကားတွေနတ်ငကားတွေဘုံမဒေဝလို့လည်းခေါ်တယ်ပထဝီဒေဝလို့လည်းသူတို့ခေါ်သေးတယ်တဲ့နာမည်အနေနဲ့ပေါ့အဲ့ဒီငကားများဟာပြိဿံနေမဟုတ်ဘူးနတ်ငကားတွေဖြစ်လို့နတ်အနွယ်လို့ပဲသူတို့ခေါ်ရမယ်သူတို့လည်းဒီလိုပဲတော်တော်ဆော့တဲ့ကောင်လေးကစားမြူတူးချင်းမှာအလွန်အကျူးဖြစ်ကြတယ်တဲ့အဲ့ဒီငကားတွေတခါတလံတအားပျော်ပြီးတော့မြေထဲမှာသူတို့တွေအပျော်လွန်ပြီးအဆော့လွန်လို့မြေတွေမြန်တုံသွားလို့ရှိရင်တို့အပေါ်မှာလည်းမြေတွေလှုပ်သွားတယ်။ဒါမြင်ငင်လှုပ်တယ်လို့ဟုတ်လို့အကြီးကျယ်တော့မဟုတ်ဘူးပေါ့။သူတို့တွေအထဲမှာတိတ်ဆော့လို့ရှိရင်သူတို့ရဲ့နက်တကိုးစီမှာအဲကစားတယ်ပေါ့နော်။ကစားမြူးတူးတယ်ပေါ့ဟုတ်လား။ဆော့ဆော့တော့ပါပဲ။တကယ်တမ်းကြောင့်နော်။အရှုတ်တီတကိုးလည်းကြီးကြည်၏တဲ့။ရက်သက်ကြမ်းကြုတ်တတ်၏တဲ့။အဲ့ဒီငကားတွေနက်ငကားတွေရက်သက်တယ်တဲ့။ဘယ်လောက်ထိအောင်ရက်သက်တယ်လဲဆိုရင်တက်ဖြတ်ပြီးတော့စားတော့တယ်တခါတလေမှအပြော့အပားမတ်တယ်တခါတလေမှလကအောင်ဆောင်တယ်တခါတလေခွေးအောင်ဆောင်တယ်တခါတလေရှင်သိအောင်ဆောင်တယ်တခါတလေဘာအောင်မှမဆောင်ပဲနဲ့သူတို့ရဲ့ပင်ကိုဟန်နဲ့ပဲသွားလာလှုပ်ရှားကြတယ်တခါတလေမှငရဲပြီကိုသွားပြီးတော့ငရဲသွားတွေကိုသွားရောက်ပြီးတက်ဖြတ်စားတော့သေးတယ်ကောက်ဆိုးလိုက်တယ်ဒါကြောင့်ငရဲရဲ့အကြောင်းလေးလာတော့ကငရဲခွေးတွေအဲ့မှသူတို့ရက်ဆက်နေတဲ့ငှက်ကြီးတွေဆိုတာတခါတလေမှငရဲအကောင်နေမဟုတ်ဘဲနဲ့ဒီကောင်တွေကငရဲပြီကိုသွားသွားပြီးတော့မှသူတို့လည်းရှိသေးတယ်တဲ့နော်ယခုအချင်းအချင်းလိုရင်းပြဆိုခဲ့တော့နတ်များသည်သုတ္တမဟာတိအနွယ်ဝင်နတ်များသာဖြစ်ကြကုန်၏အဲ့ဒါလေးကိုအဓိကသေချာတိထားပါသူတို့သည်များသောအားဖြင့်လွန်စွာရက်ဆက်ကြကုန်၏အချင်းချင်းကိုပင်တွေ့လင်ခိုက်ရန်ဖြစ်ကြမြင်းစဲတတ်ကြ၏ထို့ကြောင့်ကြီးနိုင်ငယ်နည်းများအဖြစ်နည်းစေရန်သုတ္တမဟာတိနတ်မင်းကြီးများကအဆင့်ဆင့်ရာထူးပေါင်းများစွာခန့်အပ်၍တင်းကျပ်စွာအုပ်ချုပ်ကြရ၏ မာတဲ့တော်တော်ရုပ်ရှုပ်ထွေးပွေလီတဲ့နှက်ကိုအပေါ်မှာမရှိတော့အပေါ်မှာတစ်ခုအားလုံးကတန့်သွားတယ်ဒါတော့အောက်ရှင်ကတော့ကျူးကျော်တယ်ဟောပါတယ်တော့တော့ရှိမှာပေါ့နော်တော့ကတော့ရှိမှာပေါ့ထို့ကြောင့်အီစတုမဟာတဲ့နှက်အနယ်များသည့်အင်မတန်ရှုပ်ထွေးလာ၏ဆံပြားလာ၏ဟုဆိုခဲ့ခြင်းဖြစ်၏တဲ့ဒါတော့သူတို့ရဲ့စိတ်အတိုင်းပေါ့နော်အကျယ်ကြီးတော့တို့ကလေ့လာနိုင်ဘူးလေ့လာမယ်ကန်တပ်ပါ10မျိုးနဲ့တည်းမတော်သွားလိမ့်မယ်ဒါဆိုရင်တိမက်ဆရာကြီးအများကြီးပြီးသွားပြီပြီးသွားပြီဆိုလို့ရှိရင်သူတို့နဲ့အနွယ်တူတဲ့နှဲ့ယုံမာတွေဆရာပြောထားတဲ့နှဲ့ယုံမာတွေအခုမှစမှာဟုတ်ပြီနှဲ့ယုံမာတွေဘယ်လိုနှဲ့ယုံမာတွေရှိတယ်လဲဆိုရင်တချို့နှဲ့ယုံမာတွေဟာလူတွေနဲ့ပေါင်းပြီးတော့လူတွေကြားထဲမှာပဲကုလူဆက်ဆံနေတယ်လူတွေနဲ့ပေါင်းပြီးတော့လူတွေခိုင်းတာကိုလုပ်ပြီးတဲ့နှဲ့ယုံမာတွေရှိသူကဘယ်လိုလဲဆိုတော့အခုသူ့ကိုနေရာတနေရာလေးပေးထားလိုက်မယ်နော်နှစ်ကွန်းလေးတစ်ခုလိုမျိုးဆောက်လိုက်ဆောက်ပြီးတော့မှသူ့တဲ့နေရာပေးလိုက်တော့မှလည်းတစ်ပင်တစ်ပင်မှသူနေတယ်ဆိုလို့ရှိရင်အဲ့ဒီနေရာမှာသူ့ကိုပူဇော်ထားလိုက်ကျွေးမွေးထားလိုက်သူကတိတ်အောင်တန်းစားဆန့်လွန်းနေအဲ့ဒါတော့တို့အများကြားမှုနေကြအတိုင်းပဲသူ့ကိုဘာတွေကျွေးမလဲကောင်းကြီးတွေပါရင်ပါမယ်ဟုတ်လားအကျော်တွေပါရင်ပါမယ်အမဲသားတွေပါရင်ပါမယ်ဒါမျိုးတွေသူ့ကိုကျွေးထားရတယ်ကျွေးထားပြီးတော့သူဟာဒီလူနဲ့အဆက်အသွယ်ရသွားပြီဥပမာဆရာနဲ့ဆက်တွေ့ရတော့နော်ဆရာဟာအဲ့လိုနှက်ယုံမှာတကောင်ကောင်နဲ့အဆက်တွေ့ရထားလို့ရှိရင်အဲ့ဒီနှက်ယုံမှာတကောင်ကောင်ဆရာသူ့ကိုတေချာလက်တက်မွေးထားလိုက်တလောက်အမဲသားနှစ်ပိတ်တာသုံးပိတ်တာဒါချားနေကြဟာဒီတရေမွေးသလိုပေါ့ဒါပေမဲ့တကောင်နဲ့တစီတရေလို့ပဲပြန်ခေါ်ကြတာပါပဲသူတို့ကိုလေတစီတရေလို့ပြန်ခေါ်တာပဲအဲ့တော့သူတို့ကိုမွေးထားပြီးတော့ဒီကောင်တွေကိုခိုင်းစားလို့ရတာပေါ့အဲ့မှာအောက်လန်းဆရာကြီးဆိုတာပေါ်လာတာအဲ့ဒီကနေပြီးတော့သူတို့ကချိတ်အချိတ်ဆက်တွေရသွားတယ်ပရလောကဆိုရဲအဲ့ဒီတခြားလောကပရလောကဆိုတာဟုတ်လို့ဟောပြပရဆိုတာတပါလောကဆိုတာတို့လူလောကမဟုတ်တယ်တခြားလောကနဲ့ဆက်တယ်ရတယ်ဒီလိုမျိုးပြောတာပရလောကဆိုတဲ့တရေကိုပြောတာမဟုတ်ဘူးအားလုံးကအကိုကိုမဟုတ်တဲ့ကိုဘဝနဲ့မတူတဲ့အပြင်ဘဝတွေကပရလောကတွေပဲလေအဲသူတို့နဲ့ဆက်တယ်ရထားလိုက်တယ်သူတို့နဲ့ဆက်တယ်ရထားလို့ရှိရင်လူတွေကိုမကြေနပ်ဘူးဆိုလို့ရှိရင်သူ့ကိုခိုင်းလို့ရတယ်ဒီလူကို၅ရက်သမီးမစားပဲအိပ်ရရဲ့လဲနေအောင်လုပ်ပြီးဒီလိုခိုင်းလို့ရမယ်နော်ခုနှစ်ရက်လောက်អော်ပြီးတော့မှဆဲနေအောင်လုပ်ပြီးပါ9ရက်လောက်သုံးမလဲ10ရက်လောက်အဝိမဝိပဲနဲ့ဒါမျိုးတွေရှိတယ်အဝိမဝိပဲနဲ့သူကသူပတ်သွားနေတွေ့တဲ့လူဆဲနေသုံးမလဲအိမ်မှာပဲအဝိမဝိပဲနဲ့တောင်းချမ်းနေစီဒီလိုမျိုးတွေခိုင်းလို့ရတယ်ဒီလူကိုဘယ်နှစ်ရက်အတွင်းမှာအသေးတတ်ပြီးပါဟိုကောင်တွေကလေသူတို့ကင်နိုင်လောက်တဲ့အဆင့်မျိုးလားသူတို့မကင်နိုင်လောက်တဲ့အဆင့်မျိုးသူတို့မလုပ်ဘူးဒါကြောင့်လူဟာအမြဲတမ်းကုသတရားလေးရှိနေဖို့လိုတယ်ဆိုတာအဲဒီခါမှာသူတို့ကဘာသာမရွေးဘူးနော်ဗုဒ္ဓဘာသာမှမဟုတ်ဘူးအထက်လန်းဆရာရင်နဲ့ရင်းရင်းနှီးနှီးပေါင်းကြည့်လိုက်ဘာသာကြားတွေကိုကုပေးရတာတွေအများရှိတယ်သူတို့တွေကတရားဝင်မပြောပေမဲ့လေတူတူတိတ်တိတ်ဘာသာကြားတွေကတို့အထက်လန်းဆရာတွေနားလေးမှာယောဂကုရတဲ့လူတွေအများကြီးရှိတယ်သူတို့လောက်ခံတာလို့လက်တွေ့ရရှိတာဒါတော့ကိုယ်တိုင်လိုက်သွားတာပဲထက်လန်းဆရာရင်လည်းအဲ့လိုမျိုးရှိတယ်ဆိုလို့ချင်းအဲ့ဒီလိုခိုင်းလို့ရတယ်သူတို့ကဒီနတ်အောက်တန်းစားနတ်တွေအဲ့ဒီနတ်ယုံမာတွေကိုစေခိုင်းနိုင်တဲ့မန်တန်တွေကိုလည်းသူတို့အချိတ်ဆက်နဲ့သူတို့ကရေးထားတာရှိတယ်။အဲ့တော့မန်တန်ကိုရုပ်ပြီးတော့ဒီကောင်တွေကိုစေခိုင်းလို့ရတယ်။အဲ့လောက်ထိအောင်ယုံမာသွားတယ်။ဒါကြောင့်အောက်လန်းဆရာတွေဆိုတာတကယ်ကြီးကိုပဲသူတို့ကလှုပ်လို့ရတယ်။ဒါမဲ့လေဒီဘက်ကလူကလှုပ်လို့ရထိုက်လောက်တဲ့တော်တော်ကိုလက်ရှိမှာဘုံကံအပြင်ညက်ချင်းနေတဲ့သူမျိုးဆိုရင်သူလှုပ်လို့ရမှာပေါ့လူတန်းကိုလှုပ်လို့မရပါလူတန်းကိုလှုပ်လို့ရလို့ရှိရင်ငါတို့ကဟိုအထက်ကလူကြီးတွေကိုလှုပ်ကြံပြီးကိုယ့်အကူပဲတက်ပြီးလူကြီးလှုပ်တော့မှာပေါ့ဟုတ်လားအေးသေးသေးပဲပေါ်တကကျိုင်းတုံကဟိုအောက်လန်းစရာတဲ့မကျေနပ်တဲ့သူတွေရှိလို့ရှိရင်တရားတော်မတရားတော်တွေမသိဘူးလောကမှာကိုယ်အစဉ်ပြေဖို့အဓိကဆိုပြီးတော့မှ Facebook မှာ तू ကဟိုပတ်စံပေးပြီးတော့မှ post တင်လိုက်တာလေခပေးကြော်ညာလေအဲ့လိုတင်လိုက်တော့ဆရာအောင်နဲ့ comment ဝင်ပြီး comment ရေးပေးလိုက်တာ Donald Trump ကိုတေဖြတ်အောင်လုပ်ပေးပါလားအမေရိကန်သမ္မတ Donald Trump တေဖြတ်အောင်လုပ်ပေးပါအဲ့အဲ့ तू ကမယုံကြည်လားမဆက်သွယ်ပါနဲ့ကွာဆရာကလည်းကြောက်နေတယ်အဲ့သမ္မတကလည်းငြင်းငါဆောက်ပြီးတော့ဟုတ်ပြီနော်ကြအဲ့ဒီအဲ့လိုမျိုးဟာတွေရှိတယ်ဆိုတာဘာကြောင့်အဲ့လိုရှိတယ်လဲဆိုတော့သူတို့ဟာနိုင်လောက်တဲ့သူဆိုလို့ရှိရင်သူတို့မွေးထားတဲ့အကောင့်တွေနဲ့ခိုင်းမယ်လေခိုင်းလို့လည်းရတယ်ဒါကြောင့်တချို့တွေကစီးပွားရေးမတက်လာတော့သူတို့စီးပွားရေး မတက်လာအောင်နီးမျိုးစုံနဲ့ဒီကောင်လေးနှောက်ရက်တယ
်သူစီးပွားရေးစီးပွားရေးအစီအမပြောင်းလုပ်ပေးဆိုရင်လည်းသူတို့ကလုပ်ပေးတယ
်ဒါပေမဲ့အပေးယူတော့ရှိတယ်သူတို့ရဲ့လုံအားခအနေနဲ့သူတို့ဘာရမလဲသူတို့အတွက်ချာပွေစားတော့ရတာဘုံကံမရှိလို့အောက်တန်းသားနဲ့အဲ့ရုပ်မှာသွားဖြစ်နေရတယ်အဲ့ကြောင့်နဲ့ရဲ့ဘုံကံနဲ့တော့သူတို့စားတော့ရမှာမဟုတ်သူတို့ဘုရားရှင်သန်မှုခက်ခဲတယ်အဲ့တော့လူတွေအပေါ်မှာအမျိုးမျိုးသူတို့တွေအနိုင်ကျင့်ချွတ်နဲ့တရားပေါင်းကလေးတွေဘုံအောင်လှုပ်ထားလိုက်တယ်ပြီးကြမှာအဲခေါစာလေးပြည့်လိုက်အောင်ခေါစာလေးပြည့်လိုက်အောင်ဒါတွေကသူတို့ထောင်ထမ်းထားတဲ့ဟာတွေကြီးတယ်တို့ထောင်ဆန်းထားတဲ့ဟာတွေကြီးတယ်ဒီကောင်เนี่ยတကယ်ကြီးပဲအဲ့လိုမျိုးတော်တော်ကြီးရုပ်ပါတယ်ဟုတ်ပြီနော်ဆိုတော့အဲ့ဒီကမှာဟိုတုန်းကအတွေ့အကြုံလေးကျွန်တော်စာအုပ်ထဲမှာဖတ်ဖူးတာရှိတယ်ဆိုတော့ဟိုမတင်ချားတဲ့လူပြောရင်လုတ်ပြန်ပြောတယ်ထင်ပါဆိုလို့ဟိုတုန်းကခေဟောင်းဆိုတော့ကိုအန်ကြီးဆိုတာရှိခဲ့ဦးတယ်နော်မတော်တူတယ်အဲ့ဒီဆိုတော့ကိုအန်ကြီးရဲ့မိန်းမနာမည်ကခင်မေညွန့်ဒေါခင်မေညွန့်အဲ့ဒီဒေါခင်မေညွန့်ဟာအစားလဲမစားဘာမှလည်းမေးလို့ပြောလို့မရဘဲနဲ့စိတ်ဖောက်ပြန်ပြီးတော့မှပိန်ရှုံးပြီးတော့မှသူကတေချာနေစစဲကိုဖြစ်သွားတာသူ့ကိုစိတ်ဖောက်ပြန်နေတယ်ဆိုပြီးတော့မှစိတ်ကစားသေးုံလေးကိုသွားခိုင်းတယ်မရတဲ့ကမှစေုံကနဲ့ပြန်ခေါ်လာပြီးတော့မှသူ့ကိုဘယ်လိုကုရမလဲပါရဂူကြီးလဲစုံနေပြီတက်နိုင်တော့လဲသူတို့ကြိုးစားကုပြီးပြီစင်မပြေတဲ့အခါကျတော့တရက်မှအဲ့ဒီဗမာဆရာကြီးတယောက်နဲ့အဲ့ဒီဗမာဆရာကြီးကတရောင်းသားအနွယ်နဲ့ဆက်တယ်လို့ပြောတယ်။ပုပ်ပါပကံတပိုက်ကဖြစ်လေ။တရောင်းသားအနွယ်ကြီးပေါ့နော်။တရောင်းသားအနွယ်နဲ့ဆက်တယ်။အဲ့ဒီဗမာဘိန်းတော်ဆရာကြီးတယောက်ကလာကြည့်ပြီးတော့မှဒါဟာပယောကလုတ်ထတာ။ပယောကဆိုတဲ့အထိပ္ပယ်ကသူတစ်ပါးရဲ့လုံးလနဲ့စေခိုင်းလို့ခံရလို့ရှိရင်ပယောကအလုတ်ခံရတယ်လို့ဒီလိုခေါ်တာပေါ့။အသူတစ်ပါးရဲ့လုံးလနဲ့စေခံတာစေခိုင်းလို့လုတ်တဲ့ဆိုကိုခံလိုက်ရတာအဲ့ဒါပယောကလုတ်ခံတယ်ခေါ်တာအဲ့မှာဒါဟာပယောကလုတ်တာဆိုတော့သူ့ကိုနည်းနည်းစစ်ကြည့်မယ်နော်လို့ပြောတယ်တဲ့ဒါနဲ့ပဲဆိုတော့ကိုအန်ကြီးကလည်းစစ်ကြည့်ပါဆရာကကျွန်တော်တို့တော့အားကိုးစရာမရှိတော့ဘူးယောဂလည်းအဖြေချမရဘူးအဲ့ဒါသူ့ကိုစစ်ကြည့်လိုက်တဲ့အခါကျတော့အဲ့လိုအထက်လိုင်းဆရာတွေဟာသူ့ရဲ့ကိုကျင့်တရားရှိတယ်ဥမာရွှေရင်ကျော်ဆိုရင်မဲလာမစားရအောင်ရင်းမတော့ရအောင်အိမ်တော်ကြီးမဖောက်ပြင်ရအောင်သူတို့သူ့ရဲ့စီးမြင်စည်းကမ်းတွေရှိတယ်စီးမြင်စည်းကမ်းတွေရဲ့အပြင်ကိုသူတို့ကျင့်ရမယ်ကျင့်စဉ်တွေသူတို့တတ်မှတ်ထားတာရှိတယ်။အဲ့ဒီအတိုင်းကျင့်လို့ရှိရင်သူကဟိုစေကုပေးနိုင်တဲ့ဆရာတယောက်ဖြစ်သွားတယ်။ဆရာတို့ဆိုရင်ဒီကွာရှင်ကျော်ပောက်ခဲ့သေးတယ်ငယ်ငယ်တုန်းကရှင်ကျော်ပောက်ခဲ့သေးတယ်။50လောက်ထိရောက်ခဲ့သေးတယ်။နောက်မှပြီးမှရေလောက်လာတဲ့ခါမှဆွန့်လွတ်လိုက်တာ။ဒိတ်တကယ်တမ်းတော့အရေးမကြီးပါဘူးဆိုပြီးတော့မှလေ။ဟောအဲ့ဘက်မှာဘဝကိုမြုပ်သွားမှဆိုလို့မြုပ်သွားမိမှဆိုလို့ဒါကြောင့်ဒီဘက်ကိုပဲပြန်လှည့်လိုက်အဲ့ဒါကိုလုံးဝမလုပ်တော့တာ။ဆိုတော့အဲ့သူတို့နဲ့တွေ့ပြီဆိုလို့ရှိရင်စေစားထားတဲ့မိစ္ဆာကောင်เนี่ยသူကသိသူတို့ချင်းနေသိမိစ္ဆာကောင်ဟာဘယ်ဟာဘယ်သူလဲဘယ်သူပါလဲဆိုတာအားလုံးသိတယ်သူကရှင်ကျော်ကိုင်းဝင်ထားလိုက်ပြီဆိုတာ ਨੇ ဒါတော့ရှင်ကျော်တကိုင်းနဲ့ချောင်းများများဂိုင်းနေအများကြီးရှိရနော်အဲ့ဒီဂိုင်းကိုဝင်ထားလိုက်ပြီသူတို့ ਨੇ ဆန့်ကျင်ဘက်ဖြစ်တော့မယ်ဆိုတာ ਨੇ သူကမုံသွားပြီသူကတန်းပြီးတော့မှသိတာလူတယောက်ဆေးပေါက်လိုက်ပြီဆိုတာ ਨੇ ဟောသူကငါတို့ကိုပြန်တော်လံမဲ့သူပဲသူတို့အုပ်စုကလည်းသူ့ group နဲ့သူကောင်းကောင်းရှိတယ်ဒါတော့ကိုမမြင်ရတော့တဲ့ဟာတွေဖြစ်သွားတယ်နော်မမြင်ရရင်မယုံဘူးလားဆိုရင်ပါကြုတ်ဆရာကြီးခေါ်လာတာရှိတယ်မမြင်ရတိုင်းကမယုံကြည်ဆိုလို့ရှိရင်ကိုပိုက်ထဲတုန်းကကို့အဖေဘယ်သူလဲဆိုတော့မြင်ခဲ့လို့လားတဲ့ဟဲ့နော်အဖေခေါ်ဖို့တော့မှမယုံရင်မခေါ်ရဲအောင်ဖြစ်နေတယ်ဒါငါငါအဖေဟုတ်ရဲ့လားတော့ဒါမျိုးပေါ့မယုံဟိုရုပ်တိတန်တယ်တဘာဝလဲကြတယ်ဖြစ်နိုင်တယ်ဆိုလို့ရှိရင်ယုံငါအဲ့ဟာကြီးအများကြီးရှိတယ်ကျောင်းငယ်တုန်းကဆရာအဲ့ဒီအချိုးပွင့်ပဲလက်တွေ့မှာမယုံဒါဒီမှာတော့ကထွင်းတိုင်ပါဟာလက်တွေ့မဟုတ်ရင်မယုံဘူးပဲပြောတကယ်ကျတော့ကိုလေဆိုင်ရလူတွေတော်တော်ကြီးကိုအမြင်ကက်နေဘာလေးပြောလိုက်ပြောလိုက်မင်းမြင်လို့လားမင်းသိလို့လားငါတို့ကလက်တွေ့ပါအဲ့ဒါကတရက်ကြတော့တရားတင်းစာဖတ်တင်းစာဖတ်နေပြောဆရာတို့ဆိုင်ရှင်ဘာလို့ဘာလဲတယုတ်ပြည်မှာမြေပြိုတယ်ဗျတယုတ်ပြည်ဆိုတာရှိလို့လားဟာရှိတော့ဗျာဘာလဲမင်းမြင်မို့လို့လားဟာဟာအေးဟုတ်ကဲ့အဲ့ကြောင့်မှကိုလေရှော့သွားတယုတ်ပြည်ဆိုတာမင်းမြင်ဘူးလို့လားမမြင်ဘူးနဲ့ရုံးမနေနဲ့ဩอ๋อเออဟုတ်တယ်နော်တယုတ်ပြည်ငါမမမြင်ဘူးလားအခုအမေရိကန်မှာကိုဗစ်နဲ့လူတွေအများကြီးတွေ့တယ်မင်းတို့ဘယ်နှယောက်မြင်လဲဟုတ်လားဘယ်နှယောက်များလက်တွေ့တွေ့ဘူးလဲလက်တွေ့တမားတယ်ဩကိုမမြင်ရတော့လဲပဲကိုမမြင်နိုင်လို့ဒါမမြင်ရတာရှိနေတဲ့ဟာတွေအများကြီးပါလားအဲကြောင့် तू ကတယုတ်ပြည်ကိုမင်းတကယ်မြင်ဘူးလို့လားမမြင်ဘူးမြင်ဘူးရင်ယုံမနေနဲ့တယုတ်ပြည်ဆိုတာမရှိဘူးတဲ့တယုတ်ပြည်ရှိတယ်လို့ယုံလား तू အဲ့လိုမေးရတယုတ်ပြည်ရှိတယ်လို့ယုံလားယုံပါတယ်ဗါလည်းပြောမင်းမြင်ဘူးလို့လားတော့ကိုကပြောတယ်မရှိတော့ကိုတခါလေအကျွတ်ကျွတ်ပြီးလွတ်လိုက်တာဆိုတော့အဲ့ဒီမှာ
သူတို့ချင်းတွေးလိုက်တာနဲ့ထက်လန်းဆရာကုနာထက်လန်းဆရာနဲ့မြဲလေဆရာညွန့်နဲ့အဲဆရာညွန့်ကဒေါ်ခင်မင်းညွန့်ကိုခြေတော်မြောက်ဆန်းဒီလိုမျိုးကြီးလာတာဟုတ်ခြေစင်းတော်တော့အဲ့ဒါကိုထဲထဲဝင်ပြောပြလို့ရပါဘူးဆိုဆရာကိုယ်တိုင်အဲ့ချွေညောင်ချန်နဲ့ပတ်ပြီးကုတာဟုတ်ဆရာကတော့ဆုံနေအဲ့ခြေစင်းခြေစင်းပြီးတော့မှဘယ်ဘက်ခြေတော်မြောက်လိုက်ရနော်အစိုးပိုင်းကမလုံမရှားနိုင်ဖြစ်နေတဲ့ဒေါ်ခင်မင်းညွန့်ကဘယ်ဘက်ခြေတော်မြောက်ညာဘက်ခြေတော်မြောက်ဆိုရင်မြောက်ဒါတော့လက်ပေါ့နော်။တော်ကြနေကျွန်တော်ကြည့်ပြီးတော့ငါတို့ပြချောင်းနဲ့လက်နဲ့မကွဲဘူးထင်တယ်လို့ပြောပါလို့ပြောတာ။ကွဲပါတယ်။နော်။ကွဲတယ်။ရရမရှိလို့ကျွန်တော်တကယ်ပြရမရှိလို့လက်နဲ့ပဲပြနော်။အဲ့တော့သူမြောက်ပေးလိုက်တယ်။ညောက်ပေးပြီးတော့မှလက်ကိုကားလိုက်ဆိုရင်လက်တစ်ဖက်ချင်းကားပေးဆိုရင်ကားတူခိုင်းတဲ့အတိုင်းလုပ်တယ်။အဲ့တော့ဘီရလူရဒါအံ့ဩနေ။ဒါပယောကလုပ်တာကားတဲ့ရတယ်တဲ့စိတ်မပူပါနဲ့ဆိုပြီးတော့မှตัวก้นยั่วตัวแรกกูอยู่พี่တော့มาไอ้มาตัวอ่ะอิงกั่วยีเลยโหลขอไอ้ก้นยั่วมาอิงกั่วเลยยีอิงกั่วยีเลยตัวตัวอิงกั่วดิโอแท้ๆဝင်เล่ลาจิไล่บาดีพะย่ะเนี่ยกုံတော်ดิบาเวพะย่ะเนี่ยกုံတော်ดิจิบ่อะไรตะคูละยีลงไม่เอาเลยตัวอ่ะอายชื่อเลยอิงบ้องอ่ะမျိုးสงโหชื่ออ่ะตั้งแต่มาสาวดิชื่อไม่มีบุญจริงอยู่ล่ะไอ้ดิชวนย้อยสาวกูบลาอยู่ตกแค่เลยสงาโกไดตะวาดิโอแก่เลยโซปิ้วมาอจีอจีตุ้ยไล่ดิล่ะพี่จ้ะเออจีตุ้ยไล่ล่ะเออไอ้ก้นยั่วนี่มาအင်းနေရေးပြီးတော့မှစမရည်အင်းနေရေးပြီးတော့မှသူ့မျိုးချခံလိုက်တာနောက်ရက်ကိုတရက်ကျော်ရင်သူပြန်လာခဲလိုက်မယ်တဲ့အချိန်လေးတိတ်ကျင်လို့သူတော့ပြန်သွားအဲသူပြန်သွားပြီးတော့တနားကျော်လောက်ကြတော့ဝင်းနေသွားတာရဲ့ဒေါက်ခင်မင်းညောကဘာဒီပါလာလဲဆိုတော့ပဲပင်ပေါက်တယ်ပဲညောင်စိန်နေကြီးပဲဝင်သွားတယ်အာဘာမှမစားမတော့နိုင်လဲလူငါတို့လည်းပဲညောင်စိန်တစ်ခါမှလည်းမကြည့်ဘူးဘာဖြစ်လို့ပဲညောင်စိန်ကိုဝင်သွားတာပဲညောင်စိန်နေကြီးပဲမကြင်ဖိုက်တာနဲ့ဖိုက်နိုင်ဆိုထိုးအံအံသမ ्या ပင်းကြောင့်လိမ့်နေကြည့်တယ်ဒါခိုင်လုံတဲ့အဟာကိုဆရာတို့ပြောတာနော်ဆိုတော့ကိုအံကြီးရဲ့အကြောင်းပြောကြအဲ့ဒါနဲ့ तू ကပင်းကြောင့်လိမ့်နေတယ်ပဲအံပြီးတော့မကြခင်ပါပဲနေတာထိုင်တာရှိသွားအဲ့ဒါကြီးအံထုတ်လိုက်တယ်ဝင်းသွားထုတ်လိုက်တာအသက်တာပါ तू ဒီထဲမှာအတော်တို့ဘမအပင်အပင်ထဲ့တယ်လို့ခေါ်တယ်အပင်ထဲ့တယ်လို့ခေါ်တယ်ဆိုအဲ့ချိန်မှာ तू ထဲ့ပြီးထားလိုက်တာအဲ့ဒါကြီးလည်းအကုန်လုံးလည်းပြီးသွားရော तू ကပြန်ကောင်းနောက်ရက်မှာဆရာလာတဲ့အခါကျတော့စင်ကြီးတော့ပါကြီးစင်ကြီးတော့ကြီးဆိုတော့ဘာကြောင့်လဲဖြေရှာလို့မရဘူးဘသူလောက်တာလဲဆရာတိမယ်ကိုအန်ကြီးတိရယ်ဘာဖြစ်လို့ခံရတဲ့ကာကြံချင်ကမတိရလဲဆိုတော့အဲ့ဒီမှာအဲ့ဒီချစ်တုံကစာရေးဆရာတဲ့ဘယ်လိုမှန်းလဲဆိုတော့သူတို့ဒီကာကြံချင်နေမရှိတော့မှဒီအကြောင်းကိုပေါ်ထုတ်ရေးတာပါတိရယ်ဆိုတာလေအဲ့တော့ဘာလို့ဖြစ်နိုင်လဲဆိုတော့ကိုအန်ကြီးဟာအတန်ကောင်းတဲ့နာမည်ကျော်ဆိုတော့လဲဖြစ်တယ်ရုပ်လဲအင်မတန်ရှောတယ်စော်ပေါ်တယ်လူရင်းကတာပဲအများကြီးရှိတယ်စော်ပေါ်တယ်ပေါ်တဲ့အခါကျတော့သူ့ကိုတိမ်ပိုက်ရှင်တဲ့အငယ်တယောက်ယောက်ကကိုယ့်အကြီးမိန်းမလုတ်ကြံလိုက်ပြောကိုယ့်အကြီးမရှိတော့ရင်သူယူရုံပဲဒီလိုဖြစ်နိုင်တယ်လို့ဟ
မ်မိန်းမအ
ဲဟမ်ဟောအဲ့မို့ကိုယ့်အကြီးမိန်းမအဲကိုယ့်အကြီးမိန်းမမရှိတော့ရင်နော်ဟုတ်တယ်နော်မရှိတော့မှတော့ဘယ်လိုသွားယူမှာနော်မိန်းမကိုယ့်အကြီးမိန်းမမရှိတော့ရင်ကိုယ့်အကြီးကိုသူယူလိုက်ရုံပဲပိုင်နေတော့ပိုင်နေတော့လုံးမရတို့ရှင်ကြည်လုံးကြတဲ့တော့ပေါင်းလို့ရမယ်။တခြားမှာလည်းဩသူဆိုသူညားသွားတယ်နော်။အဲတော့ရှိပါတယ်။တခြားမှာလည်းရှိပါအများကြီးရတယ်။အဲ့လိုရတယ်နော်။တို့ချမ်းပြရတဲ့ပို့တော်ကြောက်သေးရဲ့။ဆရာတာဒီတော့ကဆိုလို့ရှင်မု슬င်ဦးလေးကြီးကမု슬င်ဦးလေးကြီးကိုဒီဗမာမတယောက်ကအတင်းကတ်တာပေါ့။ခွာမရဘူး။ဒီလိုကတ်ထားလို့ခွာမရတာမျိုးမဟုတ်လေ။သူကအဲ့ဒီဟိုသူလိုရင်းသိပါတယ်နော်သူအဲ့ဒီမိမကြက်နေတယ်ကွာသူခွာထုတ်ကျင်တာခွာထုတ်ကျင်တဲ့အတွက်ခွာထုတ်ကျင်တဲ့အတွက်အဲ့ဒီမှာဒီဘယ်လိုလုပ်လဲဆိုတော့ဟိုဆရာတို့ဆိုင်ရှင်နဲ့လာတိုင်နေပြီးတော့မှဟိုအောက်လန်းနီးနဲ့သူ့ပတ်ထုတ်လိုက်ရှင်ဒီမျိုးမှမနေနိုင်အောင်အောက်လန်းနီးနဲ့ပတ်ထုတ်လိုက်ရှင်တယ်ဆိုတော့ဆရာတို့ဆိုင်ရှင်ကသူ့အဆန်တောင်ကြီးကဦးကိုကိုတဲ့သူ့ကိုသူတော့စက်ကြာကိုလို့နာမည်ခံတယ်တောင်ကြီးကဟိုဆရာစက်ကြာကိုခေါ်ပြီးတော့မှဒီမိမကိုထွက်တော့ဆရာတို့နာမည်ပြပါအကုန်မှတ်မိပါတယ်ထားလိုက်တော့ဒီမိမောက်ထွက်တော့လုတ်ပေးပါဆိုတော့မဆရာဆက်ကြောက်တော့အဲ့ဒီကိုသွားအဲ့မှာဆရာလိုအပ်သမျှလုတ်ပေးဖို့ဝေယဝိသာဒီအကောင်ကိုထည့်ပေးလိုက်တာအောက်လန်းနဲ့လည်းပေါင်းမှုတယ်ထက်လန်းနဲ့လည်းပေါင်းမှုတယ်ဆရာတို့ကအဲ့ဒါ तू ကဘာလုပ်လဲဆိုဆံကိုအဲ့ဒီမိမနဲ့တူနေသမျှတူအောင်တူလို့မတူဘူးပေါ့သူမိမပုံပေါ့ဆွဲမိမပုံဆွဲပြီးတော့အဲ့ဒီမှာဖျောင်းနိုင်လေးထွန်းနာလေးကားဟာလေးစုတ်လိုက်ပါလုတ်လာပဲဟေးနောက်ပြီးတော့လည်းအဲ့ဒီအိမ်ဝိုင်းထဲကမကြီးပင်နှစ်ပင်မှလည်းတရေကပ်ပါတယ်ဒါဟိုကောင်မှဥအောင်တရေထည့်ထားလိုက်တယ်သူဟိုဦးသူ့ထက်ရှင်းဦးစွာတရေထည့်ပဲဗောနော်တော်ကြတယ်ဦးအောင်ကတရေဆိုပြောဖြစ်နေတာအဲအဲသူ့ရဲ့သူ့ထက်ဦးအောင်လို့တရေထည့်ထားလိုက်တာအဲ့နဲ့ပဲအဲ့ဒီတရေကို ညနေညနေဆိုလို့ချင်းလေမိုင်းနဲ့ထုတ်တာတကယ်လို့ဘာကြောင့်မိုင်းနဲ့ထုတ်လဲတော့မသိဘူးအဲ့လိုစနိုးမိုင်းလိုဟာမျိုးတွေရောမိုင်းတွေတိုက်ပြီးတော့မတော်တယ်ပေါ့တော်တယ်နဲ့ကြွတ်တာဘာလို့မသိဆရာသူ့နောက်ကနေပြောမှသူယူခဲ့ဆိုတာယူသွားတာပဲအဲ့ဒီဆန်တော့ယူခဲ့ပြန်ဆရာအဲ့ဆန်တော့လေးကြိုင်ပြီးတော့မှလိုက်သွားအဲ့မှာသူကအဲ့ဆန်တွေကိုယူပတ်ကျဲတကယ်တကယ်ပဲဟိုမိမတကယ်ယူရဲထွက်သွားခဲ့နောက်ဆက်တွဲရောဘာဖြစ်လဲကိုယ်လည်းမသိတော့ကလေးရဲ့ရှိကြတာဟုတ်တကယ်ယူရဲအဲ့ဒီမိမထွက်သွားခဲ့တယ်အဲ့ဒီလိုမျိုးတွေရှိတယ်နောက်ထပ်တစ်ခုအဲ့ဒီဆရာညွန့်ဆိုတဲ့သူပဲဆရာညွန့်ဟာသူ့ရဲ့အတွေ့အကြုံကိုပြောပြတယ်တဲ့ဘယ်လိုပြောပြလဲဆိုတော့တရက်မှာသူ့စီကိုကျင်းနန်းတစ်ဆောင်ရောက်လာတယ်ရေးပေါ်ဆိုပြီးမိုးကုတ်ကဗရံမြားဘရင်ရဲ့ဟင်းအသေးအံဖြစ်နေတယ်သူတို့ကတော့မတင်ကြတဲ့အတွက်ဆရာနဲ့ပြကျင်တယ်မိုးကုတ်ကိုအမြန်လာပါဆိုတာနဲ့သူကမိုးကုတ်ကိုသွားတယ်တော်တော့မိုးကုတ်ကိုရောက်တဲ့အခါကျတော့အဲ့ဒီလူကိုဝင်ပြီးတော့မှသူတို့ပြောတဲ့ဗရံမြားဘရင်ရဲ့ညီကိုဝင်ပြီးတော့စစ်ဆီးလိုက်တဲ့အခါကျတော့ဒါဟာဘယောကမဟုတ်ဘူးရိုးရိုးသူလေးဖြတ်တာဒီကသူနဲ့မဆိုင်ဘူးပေါ့သူမကုနိုင်ဒါရိုးရိုးပဲဖြစ်တာရိုးရိုးပဲဖြစ်ရင်တော့သူနဲ့မဆိုင်ပါဘူးသူကစစ်ကြည့်လိုက်တယ်လေစစ်ကြည့်လိုက်တော့သူမဟုတ်ဘူးသူတို့တချို့ဆရာတွေကယူသားပါတယ်မဟုတ်ရင်မဟုတ်ဘူးပဲရိုးရိုးပဲပြောတယ်အဲ့ဒါနဲ့ပဲသူပြန်တော့မယ်ဆိုတော့အဲ့ဗရံမြားဘရင်ရဲ့မိန်းမကမပြန်သေးပါနဲ့ဟုတ်တယ်သူ့ယောက်ျားကိုလည်းကြည့်ပြီးတော့သူ့ယောက်ျားလည်းအဲ့ရတဲ့မှာမထနိုင်ဘူးဆိုတော့အဲ့နဲ့လိုက်ကြည့်လိုက်တဲ့အခါကျတော့ပန်ရှာပြီးကလားဆရာဝင်ကြီးတယောက်ကဘင်းသားမှာငုတ်တုတ်အဆင်သင့်ရှိတယ်။ရှင်းနေတဲ့အတွက်ဒီဆရာညွန့်ဘင်းတော်ဆရာကိုမြင်လိုက်တာနဲ့အဲ့ဒီပန်ရှာပြီးကမကြည်တော့မကြည်တော့အဲဆရာညွန့်လည်းသဘောပေါက်တယ်။ तू ကသိပ္ပံနဲ့အနောက်တိုင်းစိပညာနဲ့ကုပါ။ကိုကတိုင်ရင်ဟိုဘင်းတော်နီးနဲ့တနည်းပြောရင်အထက်လမ်းပုံစံမျိုးနဲ့ပယောဂကုကုပါ။အဲ့ကြောင့်အဆင်မပြေဘူး။ဒါပေမဲ့ဆရာညွန့်ကြည်လိုက်တာနဲ့ပြီးတယ်။ဒီလူရိုးရိုးမဟုတ်ဘူး။ဟိုလူကတော့ရိုးရိုးလေးဖြတ်တာဒီလူကပြဖို့အစီအစဉ်မရှိတဲ့လူအားမှာတကယ်ကိုအလောက်ခံတာရတာအဲ့ဒါနဲ့ပဲဟိုဆရာလည်းသူ့ကိုမကြည့်တာနဲ့သူပြန်တော့မယ်လို့ပြောတော့မိသားစုကအတင်းတားတာပေါ့ဆရာရဲ့ဘာပဲဖြစ်ဖြစ်ရောက်နေပြီပဲကြည့်ပေးလိုက်ပါလို့ဘာမှကြည့်ပြမလို့လို့ပြောရတယ်ပန်ရှားပြီးတောက်တာကြီးကဒါတိုက်ဖိုက်ဥယောင်ငန်းပြဖြစ်တာဥယောင်ငန်းပြဖြစ်တဲ့အတွက်ဘာမှကြည့်နေကြမလို့ကုလို့မရတော့အဲ့လိုမျိုးပြောတော့အဲ့နဲ့ဆရာညွန့်ကနေပြမဟုတ်ဘူးတရားပယောဂဘာပယောဂလဲတဲ့အလုပ်တွေရှုပ်တယ်တဲ့အဲ့မျိုးပြောတာခဏမယုံကြည့်နေကျွန်တော်စမ်းပြမယ်ဆိုပြီးတော့မှဆရာညွန့်ကသူ့စီခွင့်တောင်းပြီးတော့မှအဲ့ဒီလူနာကိုစိုက်ကြည့်တယ်ပြီးတော့မှထထိုင်စမ်းလို့ပြောတော့ဟိုကဘုတ်ထထိုင်လိုက်တာလုံးဝမလှုပ်တော့တဲ့သူကထထိုင်လိုက်တာထိုင်ပြီးတော့မှခြေတော့ကိုမြောက်လိုက်သူ့ရဲ့စစ်မီးပြန်စစ်ပြီးတော့မတ်တက်ရစမ်းလို့ပြောရက်လဲရက်ပြီးလိုက်ရောမင်းငါ့ကိုပြောချင်တဲ့စကားရှိရင်ပြောစမ်းဆိုတော့ဆွဲမိမတယောက်ကဆဲနေတယ်လို့ဆဲတာလေအဲ့တော့ဒီအချိန်နေရောက်လာတော့မှခုနပန်းချပြီးတောက်တာကြီးကသူအရှုံးပေးတဲ့အနေနဲ့သူ့ဖေးအိတ်ကိုသူကောက်ပြီးတော့မှထွက်ချသွားလိုက်တာသဘောတွေကြာတာနော်နိုင်တယ်ဆိုတော့အဲ့လိုသဘောတွေကြာကလေးတော်အဲ့လိုပါကိုတို့လည်းအဲ့လိုပါအဲ့ဒါနဲ့သူထွက်သွားပြီးတဲ့အခါမှာတဲ့သူ့ကိုစစ်မယ်ဆိုပြီးတော့မှအဲ့ဖေကသူမိတ်ဒီနတ်မိတ်စာကိုခုနသူ့စားထားတဲ့နတ်မိတ်စာကိုသူကခေါ်လိုက်တာခေါ်ရင်လာလို့လာရတယ်ဒီနတ်မိတ်စာလေဒီလိုဘိန်းတော်ဆရာတွေကခေါ်ပြီးဆိုရင်သူကလာတယ်။ဒါဖြည့်ချင်းရမှာပေါ့။ဖြည့်ချင်းတော့မယ်ဆိုတော့ခေါ်လိုက်တော့ဘာဖြစ်လို့ဒီလိုလုပ်တာလဲဆိုတော့တကယ်တမ်းအကြောင်းမှန်ကိုသိလိုက်ရတဲ့အခါမှာတနာသွားတယ်။ဒီမိစ္ဆာကိုအကျဉ်းကြီးကြောင့်နှင်မထုတ်ရဘူးတဲ့ဆရာညောင်းက။ဘာဖြစ်လို့လဲဆိုတော့ဒါငယ်ရွယ်တဲ့မိန်းကလေးတယောက်ပဲရှိသေးတယ်လုပ်တာတာက။ငယ်ရွယ်တဲ့ကောင်မလေးတယောက်ပဲရှိသေးတယ်။ဘာကြောင့်လုပ်တာလဲဆိုတော့သူ့ကိုအိမ်လေးတိုက်တွေကားတွေနဲ့ခန်းခန်းနာနာအိမ်တောင်မိဒီပြောင်နဲ့ထားပါမယ်လို့ဂတိပေးတဲ့အတွက်သူဟာဒီလူရဲ့မယငယ်ဘဝကိုသူမြုပ်နှံလိုက်တယ်။ဒါပေမဲ့တကယ်လည်းသူမယငယ်လည်းဖြစ်သွားပြီးရောဒီလူကပြောသလိုမဟုတ်လား။ဒါကြောင့်သူမကြည်နဲ့နိုင်။မကြည်နဲ့နိုင်တဲ့အတွက်သူလှုပ်တယ်။သူဆရာတွေနဲ့ပေါင်းပြီးတော့လှုပ်တယ်။ဒါသလိုရှင်တော့တိတိလေးလေးနှိပ်ပါပေါ့နော်။ဆရာညောင်းကငါနင့်ကိုဟိုရရဆက်ကြီးနှင်းမထုတ်ကြင်ရရဆက်ကြီးနှင်းထုတ်တယ်ဆိုတာသူ့သပင်ကိုဆွဲဒီလူနောက်ဆွဲရင်သူနာတာပဲလေသိမလို့သပင်ကိုဆွဲမယ်ပါးတွေရိုက်မယ်ဆိုရင်သူပဲရိုက်ခံပဲနှင်းကိုမီးလောင်စေဆိုပြီးတော့မှသူတို့အင်းနဲ့သမိုင်းနဲ့လှုပ်လိုက်လို့ရှိရင်အဲ့ဒီမိစ္ဆာမီးတွေတောင်းတယ်တို့မဟုတ်ရင်လေအဲ့ဒီလှုပ်ထားတဲ့ကာယကံရှင်ကမီးတောင်းမီးလောင်သူတို့အပူတွေထန်သွားရတယ်အဲ့တော့လေသူကလှုပ်ရှင်နဲ့လှုပ်သူကတော့မလျှော့ပင်းနဲ့ဒီလူတေသွားတဲ့ပြစ်ကံတက်လျော့ပြီးသူဘာမှမလိုချင်တော့တော့အညိုတွေကြီးသွားတာဒါနဲ့ပဲနည်းနည်းခက်ကြမ်းကြမ်းကြိုင်ပြီးတော့မှအဲ့ဒီဆရာညွန့်ကနေပြီးတော့မှနှိပ်ပြလိုက်တာပေါ့နော်မိသားစုကိုလည်းပွန့်ပွန့်လင်းလင်းပြောပြလိုက်တယ်။သူလိုချင်တဲ့ဟာကိုလှုပ်ပေးလိုက်။သ ူလူချင်းတဲ့ဟာကိုလှုပ်ပေးပြီးလို့ရှင်တော့အဆင်ပြေပါပါဆိုပြောမှာသူလူချင်းတဲ့ဟာကိုမိသားစုကလည်းလှုပ်ပေးပါမယ်လို့ဂတိခံလိုက်ပါအဆရာညောင်းကနင်တို့လည်းဂတိချက်လို့မရဘူးဂတိချက်တမိသားစုလုံးဒီပုံစံဖြစ်သွားမယ်လို့ပြောပြီးတော့မှအဆရာညောင်းကအဲ့ဒီမိစ္ဆာကိုပြန်လွတ်တာပြန်မလွတ်ခင်မှာသူကတစ္ဆာကြီးတိုက်လိုက်တာနောင်ကိုဘယ်သူကုံမှဒီလိုမျိုးရုပ်မာတဲ့နိလန်းနေနဲ့မလွတ်ပါဘူးလို့ဒီနတ်ဟာသူ့ကိုဂတိပေးရမယ်ဆိုပြီးတော့မှအဲ့ဒီတစ္ဆာကြီးတိုက်ပြီးတော့မှပြန်လွတ်လိုက်တာအဲ့ဒီလိုဟာမျိုးကြီးရှိတယ်ဒီလောကကြီးပါလေအပြင်မှာလည်းရှိတယ်ဒီမှာလည်းရှိတယ်နေရာတကာမှာရှိတယ်ဒါမျိုးတွေကမကြုံဘူးတဲ့သူတွေဟာအတွေ့အကြုံမရှိဘူးသို့မဟုတ်ရင်ဒီလိုကိစ္စတွေကိုမကြုံဘူးတဲ့သူတွေဟာအယူသေးလိုက်တာလို့ဒီလိုပြောပြရရှိအယူသီးလိုက်တာပေါ့တို့ဖြစ်စကားနဲ့ဆိုရင်ဒီရစကားနဲ့ဆိုရင်အယူသီးလိုက်တာလို့ပြောပြရရှိအဲ့မတွေ့မကြုံဘူးတဲ့သူတွေရောတွေ့ကြုံဘူးတာရှိသလားဆိုလို့လေရှိခဲ့ဘူးလေနိုင်ငံခြားကလူတွေနဲ့မြန်မာတွေကနှက်တွေနဲ့ဟောပဲပြဿနာကြီးရှိတယ်။နိုင်ငံခြားကအဲ့ဒီပြောပါတော့ဂျီဒီရှအစိုးရလက်ထက်တုန်းကအဲ့ဒီဂျီဒီရှလူမျိုးကြီးတယောက်ဟာတဲ့သူကအကြောင်းကြီးကောင်းကောင်းမမှတ်မိတော့ခမမိနစ်တော့ငါတို့ပြောပြရင်တိတ်ကောင်းကောင်းမမှတ်မိတော့မှတ်မိတော့ပြောပြမယ်နော်။ तू ကဘရင်ကိုပိုင်တက်မတော်ရဲ့အသေးစားလက်နက်ကင်ဖွဲ့ရဲ့စီစဉ်တက်ကဘုကွေသူကသူ့ရဲ့တပည့်လင်မယားအတွဲနဲ့သူ့ရဲ့တပည့်လင်မယားအတွဲနဲ့အဲ့ဒီဟိုစခန်းလေးမှာနေတဲ့အခါကျတော့ညတကောင်ရံမှာသူ့တပည့်လင်မယားအတွဲနေတဲ့အခန်းကနေပြီးတော့မှအဲ့ဒီလင်မယားယောက်ကအတင်းပြေးလာပြီးတော့မှဒီဘိုးရှိတဲ့အခန်းကိုတကားအတင်းပုတ်လာတယ်။ဘာဖြစ်လို့တော့ဆိုပြီးတော့မေးတော့လူမမြင်ရဘူးဘယ်သူမှလည်းမသိဘူး။သူတို့မလုံမရှားနဲ့အောင်အသက်ရှင်ရက်သွားမတဲ့အပေါ်ကနေအတင်းဖိပြီးတော့မှရှေ့တော့ကနေဆွဲပြီးဂရင်ပေါ်ပစ်ရှာလိုက်တာ။ဘာမှလည်းမမြင်ရဘူး။အဲ့နဲ့ပဲဒီဘိုးကြီးကနေပြောဩသူတို့အိမ်မက်ဆိုးတွေမတ်လာတာပဲသူဒီလိုပဲထင်လိုက်တာပြောရကဲမင်းတို့မအိပ်ရဲလို့ရှိရင်မင်းတို့ကငါခန်းထဲမှာအိပ်မင်းတို့ခန်းထဲငါအိပ်ပြစမ်းမယ်ဆိုပြီးတော့မှဆောက်လုံးပြုတ်တက်ကိုခါတို့ပြီးတော့မှအခန်းထဲမှာသွားနေလိုက်တာနောက်တနာရီလောက်ကြာတော့ပြေးလာတဲ့သူကသူကိုယ်တိုင်ဖြစ်နေတယ်မင်းတို့ပြောတာမှန်တယ်မင်းတို့လုပ်တယ်လို့ပဲငါလည်းအလုပ်ခံရတယ်အဲ့လိုမျိုးပြောတယ်နောက်တစ်ရက်ကျတော့သူ့ရဲ့မိတ်ဆွေဘိုးလောင်းလေး၃ယောက်ရောက်လာတယ်သူ့ကိုလာလေတာလာလေတဲ့ခါတော့သူကအဲ့အတွေ့အကြုံပြောပြတော့ရည်ရတဲ့ရည်တယ်ရည်တဲ့ခါကျတော့အိဗိုကြီးကနေဩဒီကောင်နေမယုံကြဘူးပဲပေါ့နော်မယုံကြဘူးပဲဆိုတော့ကဲမင်းတို့မယုံလို့ရှိရင်ဒီနေ့ညအဲ့ဒီတဲထဲမှာမင်းတို့၃ယောက်စမ်းအိတ်ကြည့်လိုက်မလားလို့ပြောရတယ်အဲ့ကျတော့ဟိုကသူတို့သဘောကျသွားတာပေါ့သူကလည်းဒီစကားကိုတောက်နေတယ်စိန်လိုက်လေစမ်းကြည့်လိုက်တမ်းအဲ့အဲ့ဒီ၃ယောက်ကအဲ့ဒီတဲမှာသွားအိတ်တယ်အဲ့တော့ညတကောင်ကြောင့်ပါသူတို့၃ယောက်လုံးပြေးလာရတာသူတော့လုံးပြေးလာ။ဘာဖြစ်လို့လဲ။အဲ့ဒီမှာအကုန်လုံးလဲစုံပြီးရောအဲ့ဒီဘိုးရဲ့အပေါ်ကဒီခေါင်မိုးပုံမှာမင်းနေနဲ့တော်လိုင်းကြီးသမားတွေပတ်ပြေးနေလို့မျိုးကြီးမင်းခွာတန်းဒိုင်းတိုင်းနဲ့။အော်ဒါကြောင့်တချို့တွေကတော်လိုင်းကြီးသားဘဝမှာကြဆုံးသွားပြီးတဲ့ခါမှာတော့မှပဲ။နေရှိကိုတက်ပြီးတော့မှဟိုအမျိုးမျိုးဒုက္ခပေးကြတယ်။အဲ့လိုအဲ့လိုဟာကြီးရှိတယ်။ဒါတို့ကဒီလိုစုငါတဲ့အနွယ်ဝင်အောင်တန်းစားနဲ့မဲ့ရုံမှာဘဝတွေမှာသူတို့ရဲ့ဒေါ်သောဆိုတော့လည်းငရဲကြရင်ကြမှာပေါ့နော်။သို့တော့တခြားဒီမဖြစ်တော့ကုသိုလ်လေးနဲ့ဖြစ်စီပေါ့သူတို့တွေကအဲ့လိုဘဝမျိုးရောက်သွားတဲ့နောက်တစ်ခုတက်ပြီးတော့တစ်ခါလေးပြောပြဒီညဒီကြောက်တစ်ခါလေးအပြက်ပြက်နောက်ရကျတော့ဟိုအထက်နှစ်ပိုင်းနေအကောင်းစားကြီးတက်နောက်တစ်ခုကျတော့ဒီမစ္စတာဆက်လို့မင်းကိုပြောနာမည်သူကကျတော့အမေရိကန်လူမျိုးအမေရိကန်လူမျိုးကသူကအခုရန်ကုန်အင်းရကန်ရဲ့ဘေးနားလေးမှာသူတို့ကနေခွင့်ရတယ်နေခွင့်ရမြဝါကြီးမှာတာဝန်ထမ်းဆောင်နေတဲ့အခိုက်မှာသူအဲ့ဒီမှာနေခွင့်ရနေခွင့်ရတော့သူရဲ့အိမ်မှာရောက်တာနဲ့ပဲညဆိုလို့ရှိရင်တင်းတရားနဲ့ကုတ်တဲ့အတန်တွေရှစ်တဲ့အတန်တွေဥမာအိုးနှစ်ခုကိုဒီလိုချစ်နဲ့လုံးနေတဲ့ဟာတွေညဆိုရင်ကြားရတာအဲ့မှာအကျိန်ပေါင်းဘယ်နှကျိန်လောက်ဖြစ်သွားလဲဆိုတာသူတို့ရေတွက်ထားတာမရေတွက်နိုင်ဘူးအဲ့ဒီပုံစံတွေကလာနေကိုရှိပြီးတော့မှဖြစ်နေတဲ့အခါကျတော့သူတို့ကစားကောင်းခြင်းမစားရအိတ်ကောင်းခြင်းမအိတ်ရနဲ့ပိန်လာကြတယ်အဲ့နဲ့သူစိတ်ညစ်တယ်ပေါ့သူကနေဆိုရင်လည်းဟိုဝင်ယုံလို့တွေလောက်ရတာအရင်များတယ်ညကြတော့လေဒီလိုကြီးကောင်းကောင်းမအိပ်ရဘူးဒါဆိုရင်တော့ငါတို့တကားနေရအောင်ကြောင်းနေပါဖြစ်မယ်ဒီအင်းအားပေးမှာတော့နေလို့မဖြစ်တော့ဘူးတရားခံကလည်းရှာမတွေ့ဘူးဘသူတွေလုံးနေမှလည်းမသိဘူးအဆောင်တွေလည်းတစ်ခါတလေမှတန်လျာရှိလို့အဆောင်တွေရှာတာလည်းဘာမှလည်းမထူရှာဘူးအဲ့ဒါနဲ့ तू ဘလို့လောက်အောင်မသိဘူးတရားကြတော့သူ့မိမနာမည်မှတ်မိတယ်ယောက်ျားနာမည်မှတ်မိသူ့မိမဒေါ်တော်တီတဲ့ဒေါ်တီပေါ့အဲ့ဒေါ်တော်တီကညမှာသူတို့လင်မယားအိတ်နေတဲ့အခါမှာယောက်ျားကအရင်လုံးလက်နိုးတယ်။မ နိုးပြီးတော့မှတနေရောင်ကြည့်လိုက်တဲ့အခါမှာဟိုခေါင်းကြီးတစ်လုံးနဲ့ရှိတဲ့ပုံစံမျိုးသို့မဟုတ်ရင်လည်းဥကျက်ဥလိုမျိုးမှအကြီးအဲ့လိုဟာမျိုးကြီးကဖြူဖြူကြီးကပေါ်လို့ကြီးလုံနေတယ်ဟာသူအဲ့ဒါကိုကြည့်ပြီးတော့ကြောင်နေတာဖာကြီးမှလည်းမသိဘူးလို့ပြောအဲ့မှာ तू ကကြည့်နေတော့မှသူ့မိမကလည်းဘသူမှမနိုးရပဲနဲ့အလိုလိုလက်နိုးပြီးတော့မှ तू ကြည့်တဲ့ရက်ကိုလိုက်ကြည့်ပြီးတော့မှနှစ်အောင်လုံးကြောက်နေကြတာပေါ့နော်တုံတုံငင်ငင်ပြင်းတာဘာကြီးမှလည်းမသိဘူးအဲ့လိုသူတို့ကြည့်နေတော့မှအဲ့ဒီဖြူဖြူအလုံးကြီးကရွေ့ပြီးတော့မှသူတို့ကလေးတွေရှိတဲ့အခန်းဘက်ကိုရွေ့သွားလိုက်တယ်ရွေ့သွားလိုက်တဲ့အခါမှာခုနအရန်ကြောက်နေတဲ့ဒေါ်တော်ဒီကမကြောက်တော့ပဲနဲ့ကလေးတွေရှိတဲ့အခန်းကိုတန်းကြည့်ရတယ်မအေးတွေကြည့်ကြည့်လိုက်ခုနကြောက်နေရနော်ကလေးတွေရှိတဲ့အခန်းလေအဲ့လုံးကြီးကရွေ့သွားလိုက်ရောအုံးဆိုထားအောင်ဆင်းပြောင်းအောင်ပြေးတာပဲလေငါကလေးတွေမထိနဲ့ဆိုပြီးတော့မှအဲ့လိုမျိုးပဲမအေးဆိုတာဒါကတော့ဘယ်လိုမျိုးပဲဖြစ်ဖြစ်အမိခင်ကမိခင်သက်ရှိတာပဲအဲ့လိုပြေးပြီးတော့မှသွားလိုက်တော့ဒါပေမဲ့လေဟိုအဲ့တစီဆိုတဲ့လုံးလုံးကြီးကမရှိတော့ဆက်သွားလိုက်အဲ့ဒါနဲ့ပဲတော်တော်ကြီးကသူ့ယောက်ျားကိုပြောပြတာအခုမှမဟုတ်ဘူးတဲ့ပြီးခဲ့တဲ့နှစ်ညလောက်တုန်းကလည်းတော်တော်လေးထူးဆန်းတဲ့အရာတခုကိုသူတွေးခဲ့တယ်ဘယ်လိုတွေးတာလဲညကြီးမှာတဲ့အဲ့ဒီလမ်းမီးနဲ့အိမ်အပေါက်နဲ့ကြားထဲမှာဘာအပင်မှမရှိဘဲနဲ့ညကြီးမှာငပြောရွက်တွေကရိမ့်နေတယ်လို့အရိပ်တွေလာပြည့်နေတဲ့အခန်းထဲမှာရိပ်တွေအရိပ်တွေမှာပြည့်နေတယ်ဟာတဲ့ငင်သာကိုထူးဆန်းတယ်လို့မထင်ဘူးလားဘာဖြစ်လို့ငါ့အောင်မနိုးတာလဲရှင်ကနေ့သူရုံးလုပ်ပြီးပြင်မှန်းတယ်ညလည်းအိတ်ဆက်ကတိတ်နေရတော့အိမ်မောကြနေကြလေအိပ်ပါသေးဆိုပြီးတော့မှရှင်ကမနိုးပဲနေခဲ့တာဒါဆိုငါတို့ဘယ်လိုလုပ်ကြမလဲအကောင်းဆုံးကတော့ဒီနေရာထွက်သွားရင်ကောင်းပါပဲလို့သူတို့အလိုပြောတာပြောပြောမှာဒေါ်လေးတည်းကနောက်ရမိုးလင်းတဲ့ခါကျတော့အိမ်အောက်ကိုဆင်းပြီးတော့မှသူတို့အစီကံထားတဲ့ကလမလေးခရိယံအော်ခရိယံဟုတ်တယ်ခရိယံကလမမဟုတ်ကိယံမလေးအဲ့ဒီကိယံမလေးကသူ့ခေါင်းရဲ့အောက်မှာတန်မာကျန်းစာအဲ့ဒီဘန်ရွယ်ကျန်းလေးကိုအများရန်ဆောင်ထားတယ်အဲ့ကြသူသဘောပေါက်တယ်သူလည်းတွေ့လာလို့နော်ငါတို့ဒီအကြောင်းတွေကိုအင်ကလူသမားတွေမပြောထားဘူးဒါပေမဲ့သူဘန်ရွယ်ကျန်းလေးကိုသူမရှာရဲဘူးဖြစ်နေအကာအကွယ်ပဲလေကွာပိုင်ဝကျန်လေးကိုကြံကြံပြီးအများတမ်းပဲသူကကျန်းစာဖတ်။နင်တခုခုကာကွယ်ခြင်းလို့ဒါတွေလုပ်နေတာလားဆိုတော့မဖြစ်ဘူးတဲ့။သူကသူဟိုဘက်ပဲလဲ့နေတယ်။သူကြောက်နေတယ်ပေါ့နော်။အဲ့ဒီနောက်မကြခင်မှာပဲသူတို့အိမ်ကဒရဝန်လုပ်တဲ့တော်သားအညာသားကိုဟန်စိန်ဆိုတဲ့လူကဘာလုပ်လဲဆိုတော့သူကလည်းတွေ့ပေါင်းမနေတော့ဘူးလို့ခံမှန်းရတယ်။အဲ့တော့သူနည်းသူဟန်တဲ့သူသူကမြန်မာဆိုတော့မြန်မာရဲ့မြန်မာပြည်မှာဖြစ်တဲ့အလေးထားလေးတွေသူသဘောပေါက်တဲ့အခါကျတော့သူတို့အိမ်ထဲကတစ်ပင်နားမှာသွားပြီးတော့မှသူကအမွေးတိုင်လေးချွန်းနေတယ်သိလားသွားပြီးဆက်တွယ်လိုက်တဲ့ပုံစံပေါ့နော်အမွေးတိုင်လေးချွန်းနေအော်ဒါဆိုရင်ဒီကောင်တစ်ခုခုသိလိမ့်မယ်သူတို့နိုင်ငံရဲ့ delay သူပဲသိပါဒါနိုင်ငံခြားသားတွေတွေ့ကြုံသွားတဲ့ဟာတွေနော်အဲ့ဒါနဲ့နောက်ဒေါ်မြစိန်ဆိုတဲ့ဒေါက်တာဘွဲ့ရထားတယ်မြန်မာထဲရပဲဒေါ်မြစိန်ဆိုတဲ့အတော်ကြီးနဲ့အခုနအမေရိကန်လူမျိုးကြီးနဲ့ကအဲ့ခံပွဲတစ်ခုမှစုံတဲ့အခါကျတော့သူကဒေါ်မြစိန်ကိုဖုံးမွင့်နေလို့ပြောပြတာကျွန်တော်ကဒီလိုတွေတွေ့ကြုံနေရတယ်တခါမှလည်းမကြုံဘူးဆိုတော့တော်မြတ်တင်ကရည်တယ်တဲ့ဘာမှမဆန်းပါဘူးလို့ပြောတယ်အဲ့ဒါရှင်းအိမ်ကတစ်ပင်မှာနှက်ရှိရလေလို့ပြောတယ်တဲ့အဲ့ဒီနှက်ကရှင်တို့နဲ့ဆက်သွယ်ဖို့ကြိုးစားနေတာပါတဲ့အရင်ရင်တော့ကလည်းဒီဖြစ်စဉ်တွေကအဲ့ဒီအိမ်မှာရှိနေကြပဲလို့ပြောတယ်တဲ့ဟာဒါဆိုရင်ဘယ်လိုဖြေရှင်းရမလဲသူအံ့ဩသွားရတယ်နိုင်ငံခြားမှာဒေါက်တာဘွဲ့ယူလာတဲ့သူကမြန်မာရဲ့ဒလိကိုဒါမဆန်းပါဘူးဆိုရည်ရည်မောမောနဲ့ပြောနိုင်တာကိုအမေရိကန်ကသိတ်အံ့ဩသွားတယ်သူကနောက်တိုင်းမှာဒီလောက်ပညာရေးသင်လာတာတောင်မှပဲဒီရဲ့ရိုးရာကိုသူလက်ခံနေတော့မှရှိသေးတယ်ဘူးလေဒါဆိုဘယ်လိုလုပ်ရမလဲဆိုတော့စဉ်းကြည့်ပါတယ်တဲ့ကျမတို့မှာဘာသာရေးဘုန်းကြီးတွေအများကြီးရှိရပါတယ်တဲ့ကျမတို့ဘာသာရေးဘုန်းကြီးတွေကိုခေါ်လာမယ်ပြိတ္တိရွတ်မယ်ရွတ်မယ်ဖတ်မယ်ပြီးလို့ချင်းသူတို့ပြည့်ပြည့်လဲလဲဘုန်းကြီးတွေကဆက်ဆက်ပြီးပါလိမ့်မယ်နှင်ထုတ်မှာမဟုတ်နော်ဘယ်လိုအဲ့ဒါကိုအတိမလွဲနဲ့နှင်ထုတ်မှာမဟုတ်ပြည့်ပြည့်လဲလဲလုပ်ပြီးပါလိမ့်မယ်တဲ့နှင်ထုတ်ရင်ပုံမုံးမယ်လေဘသူအရင်ရောက်တော့သူကအရင်နေတာလေဟုတ်လားတကယ်တမ်းထွက်ကိုကပဲထွက်ပြီးအမှသူကအင်ရှင်ပြင်နေပြီလေအဲ့တော့တော်များစိန်ကဘုန်းကြီးတွေပင့်လာတဲ့နေမှာအဲ့ဒီအမေရိကန်လူမျိုးတွေကဘာတွေပြင်ဆင်ထားရမလဲလို့ကြိုတင်မေးပြီးတော့မှတကယ်ကိုဖွဲ့ဖွဲ့ရရပြောပြောချင်းချင်းနဲ့သူတို့အကူအညီတော့မှာပဲဆိုဒေါ်ရဝတာဘုန်းကြီးနေလာမှာဆိုတေရှာလေးလှုပ်ထားပြီးတာတဲ့အဲ့လိုလှုပ်ထားပြီးတဲ့အခါမှာဒီဘုန်းကြီးတွေရောက်လာတော့ဘုန်းကြီးတွေကဆုံဖုံးနောက်ပရိလေးပါလေးရွတ်ပြီးတော့မှဒီရဲ့အဲ့ဒီတစ်ပင်ကိုဥတီပြီးတော့မှဒီရောက်နေတဲ့လူကြီးမင်းဟာအလွန်အင်မတန်စိတ်ကောင်းရှိပါတယ်တိုင်းပြည်အတွက်လည်းတကယ်အလုပ်လုပ်နေတာမြန်မာနိုင်ငံအတွက်လည်းကြိုးကျေးဇူးတွေရှိပါတယ်ဒါကြောင့်သူ့ကိုအလုပ်ဖြောင်းဖြောင်းလုပ်ပါသေးသူ့ကိုတော့မနှောက်ယှက်ကြပါနဲ့အဆင်ပြေအောင်နေကြပါလို့ဘုန်းကြီးเนี่ยအဲ့လိုလေးပဲမေတ္တာရက်ခံပြီးတော့မှပြန်သွားလိုက်တာနောင်ပတော်မှသူ့နိုင်ငံနေဒီနိုင်ငံနေပြီးတော့ပြောင်းသွားတဲ့အထိအောင်မဖြစ်တော့ဘူးအဲ့ဒီရဲ့အကြောင်းလေးတွေကိုဟိုတုန်းကဗမာဗိမ္မာန်ဆိုလားမြမဗိမ္မာန်ဆိုလားမသိဘူးအဲ့ဒီမဂ္ဂဇင်း ရှိခဲ့ဘူး1952ခုနှစ်မှာအတွဲ1မှတ်စဉ်3မှာဗမာတက်မလို့ဘုံဘူးဘာကိုဆိုတဲ့သူကသူကြုံခဲ့တဲ့ဟာလေးတွေကိုသူရေးထားတာဒါဒီလိုဟာမျိုးလေးနဲ့ရှိလို့ရှင်ဒါတို့ကသူတို့မှာအတစ်ကိုနေလာပြီဆိုလို့ရှင်သူတို့ရဲ့အောက်ပိုင်းရဲ့အနယ်တွေကိုပါသေသေချာချာလေးသိလို့ရှင်သူမှာအတစ်လက်ပုံရဲ့အကြောင်းသဘောပေါက်သွားမယ်အပြင်မှာဖြစ်နေတဲ့ပြဿနာတွေကြားထဲမှာကိုဟာမျက်စိလဲလမ်းမပြီးတော့မှမိစ္ဆာဒိဋ္ဌိအယူတွေနဲ့ဖြစ်နေကြတယ်နော်ဒီလိုအကြောင်းရယ်ဒီလိုအကျိုးရယ်လို့ထိုးထိုးပုံပေါ်ကမတိရတော့မြတ်စွာဘုရားပြောဒါကိုပြောတာလေဤကားကုသိုလ်အကုသိုလ်နဲ့ထိုးထိုးပုံပေါ်ကမတိရများလားအပြစ်တွေကဒီလိုပုံပေါ်တွေဒီလိုတတ္တဝါတွေမှာဒီလိုဖြစ်စဉ်တွေရှိရဲဆိုတာကိုမတိထားတဲ့အခါကျတော့သူကထင်းရမြင်ရတွေလောက်ကြတော့မယ်နော်တလွဲတွေလည်းလှုပ်ရှင်လှုပ်ကြတော့တယ်ယူဆတွေကမားကုန်တယ်အဲ့မှာသူကမိစ္ဆာဒိဋ္ဌိဘက်ကိုရှင်းကြိုင်ကုန်တယ်ကျင်မသိရင်ကိုဒီပါတည်လို့ရှင်အဲ့လိုပဲဒီမှာကြသွားတတ်တယ်။သို့မဟုတ်လည်းတရားထူးတရားမြတ်ကိုရဖို့အတွက်အသိဉာဏ်ကို तू ကပိတ်ပင်တားဆီးထားတတ်တယ်။ချေချေမြင့်မြင့်ပြည့်ပြည့်ပြည့်ပြည့်အကျိုးရဲ့အကြောင်းရဲ့တည်တည်ချာချာလေးသိမယ်ဆိုလို့ရှိရင်ဒါအပြင်မှာပဲဖြစ်နေကိုမိသားစုမှာပဲဖြစ်လာဖြစ်လာဘာတွေပဲဖြစ်လာဖြစ်လာဒါတွေကိုဖြတ်တန်းသွားနိုင်တယ်ပေါ့နော်။နောက်ဆုံးဘာမှမဖြစ်အောင်တော့ကိုဟာဘုံဘဝတွေရဲ့အကြောင်းတတ္တဝါတို့ရဲ့ဖြစ်စဉ်တွေရဲ့အကြောင်းလေးကိုဒီလိုလေးသဘောပေါက်ထားတယ်ဆိုလို့ရှိရင်အသိဉာဏ်အနေနဲ့လည်းဒါမှန်မှန်ကန်ကန်သိထားတာဖြစ်တဲ့အတွက်ဘာမှတန်ဖို့ဖြစ်လို့မရတော့ကိုသိတဲ့သိဉာဏ်နည်းနည်းနော်သိဉာဏ်မဟုတ်ဖြစ်သွားတယ်နည်းနည်းနော်ဘုသူတမဟုတ်ဖြစ်သွားတယ်ဟုတ်ပြီလားကဲနောက်ရကြလို့ရှင်တို့ထပ်ပိုင်းနေတက်မယ်နော်ဉာဏ်လာကြပြီ
အဲ့တော့ကမာလာလေးကိစ္စ